Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်အမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော်အမေရိကန်အသံရဲ့2019ခုနှစ်မတ်လ12ရက်နေ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ30 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေကြပါစေရှင်ကျမတင်ကြီးထိုက်ပါ
မင်္ဂလာပါရှင်ကျမခင်မြတ်ပါဒီမနက်ခင်းသတင်းတွေကိုကိုကျော်နဲ့အတူကြီးညာပေးမှာပါအေသီယိုးပီးယားလင်းပြက်ကြတဲ့နေရာမှာလင်းပြန်တမ်းမှုမှတ်တမ်း black box နှစ်ခုစလုံးကိုတွေ့ထားပါပြီရိုဟင်ဂျာတွေပေါ်မှာကျူးလွန်မှုတွေအတွက်နိုင်ငံတကာကပြစ်မထားကြဘူးကုလသမဂ္ဂအထူးစုံစမ်းမှုကလူခွင့်အကောင်စီမှာပန်ကြားလိုက်ပါတယ်အရှိတောင်အာရှမှာစိတ်ကြွစီထုတ်လုပ်မှုတွေတိုးလာပြီးဈေးကြကုန်တဲ့အတွက်သုံးဆွဲသူတွေပိုများလာနိုင်တယ်လို့ကုလသမဂ္ဂကသတိပေးလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမသိရင
်ဟုတ်ကဲ့ပါရှင်သတင်းတွေအချိန်ညာပြီးနားဆင်ကြရမယ့်သတင်းဆောင်မတွေထဲမှာတော့
Revenues from natural resource extraction are needed for vital services and development being diverted to the military and its allies.
မြန်မာတရားစတာဝင်ငွေကိုပြည်သူတွေအတွက်ခွဲဝေအသုံးပြုဖို့ကုလလူခွင့်ရအထူးကိုယ်စားလှယ်ကတိုက်တွန်းလိုက်တဲ့အကြောင်းသတင်းဆောင်မတွေတင်ပြတဲ့အခါမှာနားဆင်ချရပါမယ်။နောက်မြန်မာပိုင်ဆိုင်ခွင့်မလေးရှားကိုလူကုန်ကူးခံရတဲ့မြန်မာနိုင်ငံသားတွေအရေးပြစ်ချခဲ့ရတဲ့အီသီရိုးပီးယားလေကြောင်းလိုင်းလေယာဉ်ရဲ့နောက်ဆက်တွဲသတင်းတွေကိုလည်းတင်ပြဖို့ရှိပါတယ်။ကမ္ဘာသတင်းတွေထဲကမြန်မာအရေးကောက်နှုတ်တင်ပြချက်အမေရိကန်အီဒီယန်အင်္ဂလိပ်သင်ကန်းစာစီးပွားရေးနဲ့သုတ္တဆုံးလင်းအမေရိကန်တခွင်အပတ်စဉ်ကဏ္ဍတွေကိုနောက်ပိုင်းမှာနှားဆင်ချရဖို့ရှိပါတယ်အခုရေဆုံးတော့ထိတ်တန့်ရောက်တဲ့နေ့ကိုဒေါခင်မျိုးသက်နဲ့ကိုကျောင်းလင်းတို့ကကြီးညာပေးကြပါအောင်ရှင
်တနင်္လာနေ့ကပြတ်ကျခဲ့ရတဲ့အီသီယိုးပီးယားလေကြောင်းခေစဉ်အမှတ် 302 မှာပြန်တန်းတဲ့ Boeing 737 MAX 8လေယာဉ်ဘာကြောင့်ပြတ်ကျရလဲဆိုတဲ့အကြောင်းရင်းကိုမသိရသေးပေမဲ့ပြကြလင်းရဲ့ပြန်တမ်းမှုမှတ်တမ်းပါ black box နှစ်ခုကိုစလုံးကိုတော့တွေ့ရှိထားပြီလို့ Ethiopian လေကြောင်းကုမ္ပဏီကပြောပါတယ်ပြကြခဲ့တဲ့ Ethiopian လင်းဟာ Ethiopian နိုင်ငံ Addis Ababa ကနေ Kenya နိုင်ငံ Nairobi ကိုသွားတဲ့လင်းမှာလိုက်ပါသွားတဲ့ခီးတဲ့နဲ့လင်းအမှုထမ်းစုစုပေါင်းက158ဦးဖြစ်ပြီးအားလုံးအသက်ဆုံးရှုံးခဲ့ရတာဖြစ်ပါတယ်အခုလိုတေဆုံးတဲ့သူတွေထဲမှာကုလသမဂ္ဂဝန်ထမ်းအများပြားလည်းပါဝင်နေပြီးကုလသမဂ္ဂအတွင်းမှုချုပ် Antonio Guterres က New Yorkကုလသမဂ္ဂထရီနီလာကမှာတည်ဆုံသူအလုံးအတွက်ဝန်ထမ်းစကားပြောကြားခဲ့ပါတယ်။လင်းပြတ်ကျမှုအတွက်ရှာဖွေထောက်လန်းနေသူတွေကလင်းပြန်တမ်းမှုအခြေအနေပြ black box နှစ်ခုစလုံးကိုရထားပြီလို့ပြောပါတယ်။ Boeing ကုမ္ပဏီကသူ့ရဲ့ Centrism အမျိုးအစားပုံစံသစ်ဟာစီစားသက်သာပြီးခင်မီနည်းပညာနဲ့တိဆောက်ထားတယ်လို့ကြေညာထားတာဖြစ်ပြီးလက်ရှိမှာကမ္ဘာတဝန်းပြန်တမ်းနေတဲ့ဒီလင်းအမျိုးအစားအဆင့်ရ350ကျော်ရှိနေတာပါ
။လာမယ့်2020ခုနှစ်အတွက်ဆိုရ38 4.9 trillion dollar သုံးစွဲသွားမယ်အဲ့ဒီမှာနေဆက်တိုင်းကာယံမှုအတွက်သမ္မတဒေါ်နယ်ထရမ့်ကတောင်းဆိုထားတဲ့ဒေါ်လာ 8.6 billion လဲပါဝင်တယ်လို့အိမ်မီတော်ကမနေ့တော့ကပဲပြောလိုက်ပါတယ်အမေရိကန်ပြည်ထောင်စုတွင်းတရားမဝင်နေဆက်ကနေပြီးတော့ဝင်ရောက်လာနေကြတဲ့ပြဿနာတွေကိုဖြေရှင်းရေးမက္ကဆီကိုနေဆက်မှာတိုင်းကာယံမယ်ဆိုပြီးတော့အသုံးစီချပေးဖို့သမ္မတဒေါ်နယ်ထရမ့်ကလွှတ်တော်ကိုတောက်လျှောက်တောင်းဆိုနေတာပါသမ္မတဒေါ်နယ်ထရမ့်ရဲ့အုပ်ချုပ်မှုဟာလာမယ့်လတွေအတွင်း3နှစ်ရှိလာတော့မှာပါဒီအချိန်မှာနေဇာတိုင်းကာယံရေးအသုံးစရိတ်ရဖို့ကိစ္စကလွတ်တော်မှတ်တွေနဲ့အိမ်ပြတော်ကြားတိုက်ပွဲသစ်တစ်ခုဖြစ်လာနေပါတယ်ဒီမိုကရက်ပါတီရဲ့အဓိကကြတဲ့လွတ်တော်မှတ်တွေကတော့နေဇာတိုင်းကာယံရေးအသုံးစရိတ်ချပေးဖို့ကိစ္စကိုချက်ချင်းပဲကန့်ကွက်ကြပါတယ်သမ္မတရဲ့အစိုးရအသုံးစရိတ်အစီအစဉ်ထဲမှာ73စရိတ်ကို900ကိုင်းလုံးတိုးမြင့်ပြီးအရက်ဖက်အသုံးစရိတ်တွေကို900ကိုင်းလုံးရှော့ချသွားမယ်လို့ဆိုပါတယ်ဒီနှစ်အတွင်း73စရိတ်955ဘီလီယံဒေါ်လာကနေပြီးတော့950ဘီလီယံထိတိုးမြင့်သွားဖို့ရှိနေတာပ
ါ။စီးရီးယားနိုင်ငံအရှေ့မြောက်ပိုင်းမှာတနင်္လာနေ့ကပြင်းထန်တဲ့တိုက်ပွဲတွေဖြစ်ပွားနေပါတယ်။ IS စစ်သွေးကြော်တွေခြေကုပ်ယူထားတဲ့ဘက်ကတ်စ်မြို့ကိုနောက်ဆုံးထိုးစစ်ဆင်ဖို့လုပ်နေပြီလို့အမေရိကန်တွေထောက်ကူပေးနေတဲ့ Syria Democratic တပ်ဦး SDF အဖွဲ့ကပြောပါတယ်။ IS စစ်သွေးကြော်တွေကအသေးခံဘုံခွဲသမားတွေနဲ့ပြန်လည်တိုက်ခိုက်နေတယ်လို့ SDF အဖွဲ့ရဲ့ Mansion site ကိုလည်းဖျက်ဆီးခဲ့တယ်လို့တပ်ဖွဲ့ပြောခွင့်ရမစတာဖာဘာလီကပြောပါတယ်တိုက်ခိုက်မှုတွေကနေ SDF တပ်သားတဦးတေဆုံးပြီး၄ဦးဒဏ်ရာရခဲ့တယ်လို့လည်းသူက Twitter မှာရေးပါတယ်ဒါ့အပြင် American ဦးဆောင်တဲ့မဟာမိတ်တွေရဲ့လေကြောင်းတိုက်ခိုက်မှုက IS တွေရဲ့တူလောင်ယုံတွေကားတွေကိုဖျက်ဆီးနိုင်ခဲ့တယ်လို့လည်းပြောပါတယ်တနင်္လာနေ့ကတော့ IS အဖွဲ့ရဲ့လက်ကျန်တွေကိုတိုက်ထုတ်တဲ့သူတို့ရဲ့ထိုးစစ်ကိုဒေသဆန်ရခြင်းညနေ6နာရီမှာစတင်ခဲ့တယ်လို့ SDF ပြောခွင့်ရကကြေညာခဲ့တာဖြစ်ပါတယ်
မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ဖျက်သိမ်းကိစ္စနဲ့ပတ်သက်ပြီးတော့အဆင့်ဆင့်ခွဲပြီးတော့လှုပ်ဆောင်မဲ့အစည်းအဝေးကိုအမေရိကန်ပြည်ထောင်စုကသဘောတူမှာမဟုတ်ဘူးလို့ မြောက်ကိုရီးယားဆိုင်ရာအမေရိကန်ထိပ်တန်းရာရှိသူကမနေ့တော့ကပဲပြောလိုက်ပါတယ်ဝါရှင်တန်မှာကျင်းပတဲ့နျူကလ িয়ার ဆိုင်ရာမူဝါဒညီလာခံအတွင်းအမေရိကန်ရာရှိစတိဘီဂန်ကအခုလိုမျိုးပြောခဲ့တာဖြစ်ပြီးဒီရက်ဒီချက်ပေါ်မှာသမ္မတထရန့်နဲ့အမေရိကန်ဆိုရကလည်းလုံးဝတညင်တချွတ်တည်းရှိနေကြတယ်လို့ဆိုပါတယ်ဗီယက်နမ်နိုင်ငံမှာသမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ဒုတိယအကြိမ်တွေ့ဆုံခဲ့ကြပြီးဘာသဘောတူညီချက်မှထွက်မလာခဲ့တဲ့နောက်ပိုင်းမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်ရဲ့ယက်တီချက်ကိုမနေ့တုန်းကကြားခဲ့ရတာဖြစ်ပါတယ်။ဗီယက်နမ်ထိပ်သီးဆွေးနွေးပွဲမတိုင်ခင်တုန်းကတော့မြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်တွေကိုစွန့်လွှတ်လာအောင်အဆင့်လိုက်ခွဲပြီးတော့လုံးမဲ့ချင်းကပ်မှုမျိုးကိုလမ်းဖွင့်ပေးဖို့အမေရိကန်ရရှိတဲ့ဘက်ကအကြံပြုခဲ့ကြတာတွေရှိပါတယ်။နျူကလ িয়ার လက်နက်စွန့်လွှတ်မှုလုပ်ငန်းစဉ်အဆုံးသတ်မှုမရှိမချင်းမြောက်ကိုရီးယားကိုတန်ခတ်ထားတဲ့အရေးယူပိတ်ဆို့မှုတွေကိုအမေရိကန်ဘက်ကရှော့ပေးမှာမဟုတ်ဘူးလို့လည်းမြောက်ကိုရီးယားဆိုင်ရာအမေရိကန်ထိပ်တန်းရာရှိစတိဘီဂန်ကမနေ့တုန်းကပြောခဲ့ပါတယ
် VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6753ညဒုတိယနာရီဘက်မှာလိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA American တိုင်းကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ရိုဟင်ဂျာတွေပေါ်မှာကျူးလွန်တဲ့ချိုးဖောက်မှုတွေပေါ်မှာနိုင်ငံတကာကပြစ်ပယ်မထားကြဘူးမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂစုံစမ်းစစ်ဆေးမှုရန်ဟိလီကတနင်္လာနေ့ကုလသမဂ္ဂလူခွင့်ကောင်စီအကြိမ်40နဲ့ပုံမှန်စည်းဝေးမှာပန်ကြားလိုက်ပါတယ်မြန်မာနိုင်ငံအခြေအနေကိုနိုင်ငံတကာရာဇဝတ်တရားခုံရုံး ICC ကိုလွှဲပြောင်းရမယ်လို့ပြောကြားခဲ့တယ်လို့အဲ့ဒီလိုမဖြစ်နိုင်ဘူးဆိုရင်တရားလွတ်လပ်တဲ့နိုင်ငံတကာတရားရုံးတစ်ခုတည်ထောင်ဖို့လည်းနိုင်ငံတကာကိုတိုက်တွန်းသွားပါတယ်ကုလသမဂ္ဂအဖွဲ့အစည်းနှစ်ခုဖြစ်တဲ့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးနဲ့ UNDP ကုလသမဂ္ဂဖွံ့ဖြိုးရေးစီစဉ်တို့နဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်နားလည်မှုစာချုပ်လွှာရေးထိုးထားတာကလည်းမကြာခင်မှာပဲတက်တန်းကုံဆုံးတော့မှာဖြစ်ပေမဲ့စာချုပ်လွှာပါလှုပ်ဆောင်မဲ့အချက်တွေတိုင်းလှုပ်ဆောင်မှုမရှိသေးကြောင်းလည်းတင်ပြခဲ့ပါတယ်တစ်ချိန်တည်းမှာပဲ Cox's Reserve မှာရှိတဲ့ရွန်ဂျာဒုက္ခသည်2,300ကိုဘင်္ဂလားပင်လယ်အော်ရက်ကဘန်ဘာဆန်ချာကျွန်းကိုပြောင်းရွှေ့နေရချဖို့အတွက်ဘင်္ဂလားဒေ့ရှ်အာနာဘင်တွေစီစဉ်နေတာနဲ့ပတ်သက်ပြီးဒီကျွန်းဟာလူသူနေလို့တင့်တော်တဲ့နေရာမဟုတ်တဲ့အတွက်အကျက်တဲတစ်ခုဖြစ်လာနိုင်တယ်လို့သတိပေးခဲ့ပါတယ်ဂျနီဗာခြေဆိုင်ကုလသမဂ္ဂဆိုင်ရာမြန်မာတမန်ကြီးဦးကျော်မိုးထွန်းကတော့မြန်မာနိုင်ငံအခြေအနေကိုနိုင်ငံတကာရာဇဝတ်တရားရုံးလွှဲပြောင်းပေးရမယ်ဆိုတဲ့တောင်းဆိုတာမျိုးတွေလက်ခံမှာမဟုတ်ဘူးဆိုပြီးပယ်ချခဲ့ပါတယ်
မြန်မာစစ်တပ်နဲ့ရခိုင်နဲ့ကန်အေအေတပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်နေပြီးတော့ပုံနှံကျွန်းမြို့နယ်ကရဲစခန်းတစ်ခုကိုအေအေဖွဲ့ကစနေနေ့တုန်းကဝင်တိုက်ခဲ့ပြီးအဲ့ဒီမှာရဲတပ်ဖွဲ့ဝင်6ဦးသေဆုံးခဲ့ရပါတယ်တိုက်ပွဲတွေကြောင့်ထွက်ပြေးတင်းရှောင်နေရတဲ့စစ်ပီးဒုက္ခသည်တွေဟာလည်းတောင်းကျော်ရှိနေပါတယ်ဒီအခြေအနေတွေပေါ်ကုလသမဂ္ဂဘက်ကစိုးရင်ပူပန်နေတဲ့အကြောင်းကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျာရစ်ကမနေ့တုန်းကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်
And on Myanmar, our humanitarian colleagues are concerned about the situation in Rakhine State with conflict continuing between Myanmar
and Myanmar အနာမနီနဲ့ရခိုင်တပ်မတော်ကြားကတင်းမာမှုတွေဆက်ပြီးတော့ဖြစ်နေတာကြောင့်ရခိုင်ပြည်နယ်ကအခြေအနေတွေပေါ်မှာကျွန်တော်တို့ရဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအဖွဲ့ဝင်တွေကစိုးရင်ပူပန်နေကြပါတယ်။မြောက်ဦးမြို့နယ်အတွင်းပြီးခဲ့တဲ့အပတ်ကပြည်ပကတွေဖြစ်ပွားခဲ့လို့အဲ့ဒီဒေသမှာလူ3,900လောက်အိုးမဲ့အိမ်မဲ့ဖြစ်နေပါတယ်။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေအတွင်းပြီးခဲ့တဲ့နှစ်ကုန်ပိုင်းကလေးကစဖြစ်လာတဲ့ဒီတိုက်ပွဲတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးနေရသူပေါင်း6,000လောက်ရှိနေပါပြီ။ဒီလူတွေကိုအကူအညီပို့အကူအညီတွေပို့ပြီးတော့ပေးနိုင်ရေးကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအိုချာအဖွဲ့နဲ့တခြားလူ့ဘော်ကိုင်မဲ့အဖွဲ့တွေဟာမြန်မာအစိုးရနဲ့ပြောဆိုဆွေးနွေးနေကြပါတယ်လို့ကုလသမဂ္ဂတွင်းမှုချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကရှင်းပြခဲ့တာပါမြန်မာစစ်တပ်နဲ့ရခိုင်တပ်ဖွဲ့အေအေကြားတိုက်ပွဲတွေပြင်းထန်နေတော့မယ်ဆိုပေမဲ့လည်းအေအေဖွဲ့နဲ့ညီညာရေးဆွေးနွေးဖို့အမြဲတမ်းလမ်းဖွင့်ထားတယ်လို့သမရယုံပြောခွင့်ရပုဂ္ဂိုလ်ဦးဇော်ထေကမနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်ရခိုင်ပြည်နယ်တွင်းဖြစ်လာနေတဲ့အခြေအနေသစ်တွေကနိုင်ငံအတွက်စိုးရင်စရာလည်းဖြစ်လာနေတယ်လို့ဦးဇော်ထေကဆိုပါတယ
်အရှိတောင်အာရှဒေသမှာမက်သဖက်တမင်းစိတ်ကြွဆေးပြတွေအရှံပဲဖြစ်နေပြီးဈေးနှုန်းတွေကျလာတဲ့အတွက်သုံးစွဲမှုတွေပိုများလာစေနိုင်တယ်လို့ UNODC ကုလသမဂ္ဂမူရစီဝါနဲ့ရာဇဝတ်မှုတိုက်ဖျက်ရေးဌာနကတနင်္လာနေ့ကသတိပေးလိုက်ပါတယ်ပြီးခဲ့တဲ့နှစ်က Speed Ice နဲ့ရာဘဆေးပြတွေစံချိန်တင်ဖမ်းဆီးခဲ့မိပေမဲ့ဝယ်ယူနိုင်တဲ့ဈေးတွေကျလာတာတွေ့ရတာကြောင့်စိတ်ကြဈေးအထွက်တိုးလာတယ်လို့လည်းအစီအခံစာမှာဖော်ပြပါတယ်အရှိတောင်အာရှဒေသ73နိုင်ငံကအနက်က12နိုင်ငံမှာ Methamphetamine ကိုအဓိကသုံးစွဲလာကြပြီးဒါဟာလွန်ခဲ့တဲ့10နှစ်ကဆို9နိုင်ငံမှာပဲသုံးဆွဲတာလည်းဖြစ်ပါတယ်
မြန်မ နောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းရဲ့ညီအကိုဝမ်ဂွဲတော်ဆက်သူကိုလှုပ်ကြံတပ်ဖြတ်မှုနဲ့ပတ်သက်လို့တန်တရာရှိတယ်ဆိုပြီးတော့မလေးရှားနိုင်ငံမှာ2019ခုနှစ်ကလေးကဖမ်းဆီးခံရတဲ့အင်ဒိုနီးရှားနိုင်ငံသူတဦးကိုတင်းလာနေနေတော့ကပဲပြန်လွှတ်ပေးလိုက်ပါတယ်မလေးရှားဆိုရရှိနေတွေကလူတက်မှုနဲ့ရေးယူထားတာကိုဘာအကြောင်းပြချက်မှမပေးဘဲဒီမှုကိုပြန်ပြီးတော့ရုပ်သိမ်းခဲ့တာပါမလေးရှားနိုင်ငံမြို့တော်ကွာလာလမ်ပူရဲ့အပြင်မှာရှိတဲ့ရှောအလမ်တရားရုံးမှာအင်ဒိုနီးရှားမျိုးသမီးစီတီအာရှာကိုနေတော့ကပဲတရည်သေးပြန်လွတ်ပေးခဲ့တာဖြစ်ပါတယ်သူကိုပြန်လွတ်တဲ့အကြောင်းတရားရုံးကကြေညာချက်ကြားတော့26နှစ်အရွယ်အီရှာဟာသူနဲ့ပူးတဲ့တရားခံဖြစ်သူအသက်30ရွယ်ဗီယက်နမ်မျိုးသမီးဒေါန်တီဟွန်းကိုဖက်ပြီးတော့ငိုပါတယ်ပြီးတော့တရားရုံးကချက်ချင်းထွက်ပြေးပြီးတော့ဒီအင်ဒိုနီးရှားတန်ယုံကားကိုသူသွားပါတယ်အင်ဒိုနီးရှားကိုမကြခင်သူပြန်တော့မယ်လို့ဆိုပါတယ်
ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကြောင်လင်းတို့ကြီးညာပေးခဲ့တာပါရှင်အခုတော့သတင်းဆောင်မတွေကိုထုတ်လွှင့်ပါမယ်တဘာဝတယံဇာတအရင်မြစ်တွေကိုအတားဆီးမဲ့ထုတ်ယူနေကြဒါတွေကြောင့်လူခွင့်ရေးအပေါ်အကြည့်အကျဲတက်ရောက်မှုရှိနေတယ်လို့ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကကုလလူခွင့်ရေးကောင်စီကိုတင်သွင်းလိုက်ပါတယ်တယံဇာတအရင်မြစ်ဒေသတွေမှာတက်တွေရုပ်သိမ်းဖို့တဘာဝတယံဇာတကရတဲ့ဗန္ဓာငွေတွေကိုခွဲဝေအသုံးချဖို့ကိုလည်းတိုက်တွန်းထားပါတယ်နားဆင်ကြရအောင်ပါရှင်ကုလသမဂ္ဂရဲ့မြန်မာဆန်ရလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကမြန်မာလူခွင့်ရေးဆန်ရအစီရင်ခံစာကိုတင်းနှလာနေကကုလသမဂ္ဂလူခွင့်ရေးကောင်စီကိုတင်သွင်းပါတယ်ဒီအစီရင်ခံစာထဲမှာတော့တဘာဝတယံဇာတတွေကိုအတားအဆီးမဲ့ထုတ်ယူထားတဲ့ကြောင့်ဒေသခံတွေအပေါ်ထိခိုက်နေရတဲ့အခြေအနေတွေကိုမိမောင်းထိုးဖော်ပြထားပါတယ်။တရားစာတတူးဖော်မှုကနေရတဲ့အကျိုးအမြတ်တွေကမြန်မာပြည်သူတွေနဲ့အစိုးရစီကိုရောက်တာတိတ်မရှိလာဘူးလို့အစိုးရခန်းစာမှာပြောဆိုထားပါတယ်။ရေရှည်ဖွံ့ဖြိုးမှုနဲ့စီးပွားရေးလူမှုအခွင့်အရေးတိုးတက်ရေးတို့မှာတုံ့ရမယ်အစားတဘာဝတရားစာတကရတဲ့အကျိုးအမြတ်အများစုကစစ်တပ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပြည်သူစစ်တွေဩဇာရှိသူတွေပြည်ရင်းပြည်ပါပုတ်ကလေးကအကျိုးအမြတ်တွေဖြစ်သွားစေတယ်ဒါတွေကိုလက်တွေ့ပြုပြင်ပြောင်းလဲနိုင်ရေးအတွက်လဲရန်ဟီလီကတိုက်တွန်းပါတ
ယ် Mining regions can be demilitarized and regulations are enforced
တတူတူပေါ်ရေးဒေသတွေကနေတက်တွေပြန်ပြီးရုပ်သိမ်းပြီးစီးမြင့်ဥပဒေနဲ့အညီကျင့်သုံးနိုင်ပါတယ်ကျောင်းမြေရေးရာမူဝါဒချက်ကိုချမှတ်ဖို့အတွက်အရေးတကြီးလှုပ်ဖို့လည်းလိုအပ်ပါတယ်ဥပဒေပြုရေးပြုပြင်ပြောင်းလဲရေးအတွက်တဘာဝတရားစတာများပွင့်လင်းမြင်သာမှုဖော်ဆောင်ရေးအဖွဲ့EITI နဲ့ဆက်လက်ပူးပေါင်းဆောင်ရွက်မှုနဲ့အပြောင်းအလဲကိုဖော်ဆောင်ရမှာပါ
။ကချင်ပြည်နယ်ကရွှေကြောက်စိမ့်နဲ့ပရင်တူးဖော်ရေးလုပ်ငန်းတွေ၊ရှမ်းပြည်နယ်ကရွှေဗရမြားကြောက်မီးသွေးတူးဖော်ရေးလုပ်ငန်းတွေ၊နောက်ကရင်နဲ့တနင်္သာရီတို့ကတန်းနဲ့ကြောက်မီးသွေးတူးဖော်ရေးလုပ်ငန်းတွေကလူခွင့်ရေးချိုးဖောက်မှုအစီရင်ခံချက်တွေလည်းရရှိနေတယ်လို့လူခွင့်ရေးအထူးကိုယ်စားလှယ်ကတင်ပြပါတယ်။တဘာဝတရားစာတပ်ကရတဲ့ဝင်ငွေတွေကတီးတန့်တစုတဖွဲ့တဲ့အတွက်မဟုတ်ပဲနိုင်ငံအတွက်အသုံးပြုနိုင်ဖို့အရေးကြီးတယ်လို့လဲကုလသမဂ္ဂရဲ့မြန်မာဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်မစ်လီကတိုက်တွန်းထားပါတယ
် Revenues from natural resource extraction are needed for vital services and development
အရသာအစုအကိုအားပြော့သွားစေတဲ့စစ်တပ်ရဲ့မဟာမိတ်တွေထံကနေဒီတဘာဝတယံစာတထုတ်ယူရကရတဲ့ဗန္ဓာငွေကိုအရေးကြီးတဲ့ဝန်ဆောင်မှုတွေနဲ့ဖွံ့ဖြိုးမှုတွေဒီမိုကရေစီပြုပြင်ပြောင်းလဲရေးငြိမ်းချမ်းရေးလုပ်ငန်းစဉ်ရေရှည်ဖွံ့ဖြိုးတိုးတက်ရေးနဲ့အခွင့်အရေးအပြည့်အဝရရှိရေတို့မှာအသုံးပြုဖို့အတွက်လိုအပ်ပါတယ်
။ဆွစ်ဇာလန်နိုင်ငံဂျီနီဗာမှာကျင်းပတဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီညီလာခံမြန်မာရေးဆွေးနွေးပွဲမှာတက်ရောက်ခဲ့တဲ့ Foreign Asia ကဒေါခင်အိုမာကတော့မြန်မာသဘာဝတရားစာတတွေကိုအတားအဆီးမဲ့ထုတ်ယူမှုတွေကြောင့်ဒေသခံတွေဒုက္ခရောက်ကြရကြောင်းနဲ့ဒီကရတဲ့အကျိုးအမြတ်တွေကိုစစ်တပ်နဲ့စစ်တပ်ပိုင်းလုပ်ငန်းတွေကယူနေကြတယ်လို့လည်းထောက်ပြပြောဆိုသွားပါတယ်
We appreciate the special rapporteur's assessment of human rights implications of military control over economic activities.
စစ်တပ်ထိန်းချုပ်ထားတဲ့စီးပွားရေးလုပ်ငန်းတွေကြောင့်လူခွင့်ရေးပေါ်ကရရိုက်ခတ်မှုတွေကိုအထူးကိုယ်စားလှယ်ကစမ်းစစ်ချက်အပေါ်မှာ ကျေးဇူးတင်ပါတယ်မြမစီးပွားရေးဥပိုင် limited နဲ့မြမစီးပွားရေး corporation တို့လိုစစ်တပ်ပိုင်းလုပ်ငန်းကြီးတွေကစစ်တပ်အတွက်တည်ထက်အသုံးစရိတ်တွေပေးနေတာပါစစ်တပ်ထိန်းချုပ်တဲ့နိုင်ငံပိုင်းလုပ်ငန်းကြီးတွေရဲ့များပြားလာတဲ့ဝင်ငွေတွေကပွင့်လင်းမြင်သာမှုမရှိတာဝန်ခံမှုမရှိဘဲနိုင်ငံတော်အသုံးစရိတ်ထဲမှာမပါဘဲတိကျအကောင့်တွေကိုရောက်သွားပါတယ်ဒီလုပ်ငန်းကြီးတွေကအကျိုးမြတ်အတွက်ကိုကျိုးအတွက်တဘာဝတန်ရာဇာတတွေကိုတရားလက်လွတ်ထုတ်ယူတာနဲ့ဖွံ့ဖြိုးရေးစီမံကိန်းကြီးတွေကြောင့်ဖြစ်ရတဲ့ဆိုးကျိုးတွေကိုတော့ဒီတန်ရာဇာတပေါ်ကျွေတဲ့ဒေတာကတိုင်းရင်းသားလူမှုအတိုင်းဝိုင်းတွေကခံစားနေကြရတဲ့အထက်မှာတဘာဝပတ်ဝန်းကျင်ပျက်စီးမှုအစုလိုက်ပြုံလိုက်ရွှေပြောင်းရမှုတွေလည်းပါဝင်ပါတယ်ဒီလုပ်ငန်းကြီးတွေအပေါ်နိုင်ငံတကာရဲ့ပူးပေါင်းအရေးယူဆောင်ရွက်မှုကအရေးကြီးပါတယ်တဘာဝတန်ရာဇာတကျွေဝါတဲ့မြန်မာနိုင်ငံတွင်းမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေများလာတာကြောင့်လဲစစ်တပ်ကအကျိုးမြတ်တွေအများကြီးရနေပါတယ်တစ်ချိန်တည်းမှာပဲစစ်တပ်ကတိုင်းရင်းသားတွေနဲ့ဘာသာရေးအရာလူနည်းစုဖြစ်ကြရသူတွေအပေါ်မှာကြီးမားတဲ့ချိုးဖောက်မှုတွေလည်းဆက်ပြီးရှိနေပါတယ်
ပြည်သူတွေရဲ့အတံမွေးဝမ်းကြောင်းတုတ်တက်စေဖို့နဲ့စီးပွားရေးဖွံ့ဖြိုးတုတ်တက်ရေးအတွက်အစိုးရအနေနဲ့လျှက်စင်မီတုတ်တက်ရရှိရေးပို့ဆောင်ဆက်သွယ်ရေးစက်မှုအခြေခံအဆောက်အုံတွေတုတ်တက်အောင်လုပ်ဖို့လိုအပ်တယ်လို့လည်းလူခွင့်ရဲ့အထူးကိုယ်စားလှယ်ကပြောပါတယ်ဒီလုပ်ငန်းစဉ်အတွက်ကတော့နိုင်ငံခြားရင်းနှီးမြှုပ်နှံမှုကအရေးကြီးတဲ့အခန်းကဏ္ဍမှာရှိတယ်လို့မစ္စလီကပြောပေမဲ့မြန်မာနိုင်ငံတွင်းနိုင်ငံခြားယင်းနှိမ့်မြုံနှံမှုတွေသတိထားရမယ့်အချက်တွေကိုလည်းထောက်ပြသွားပါတယ်
။ For the home governments, home countries of multinational companies to have sufficient
နိုင်ငံတကာကုမ္ပဏီကြီးတွေရဲ့သူတို့နိုင်ငံကအစိုးရတွေအနေနဲ့မြန်မာနိုင်ငံတွင်းယင်းနှိမ့်မြုံနှံမှုလုပ်ငန်းဆောင်ရွက်မှုတွေကိုအပြည့်အဝကြီးကြပ်ကြရပါမယ်။လူခွင့်ရေးအခြေအနေမှန်တွေနဲ့တက်ရောက်မှုတွေနဲ့အတူနိုင်ငံတကာစံနှုန်းစံထားတွေအတိုင်းအသေးချာအပြည့်အဝဆောင်ရွက်ဖို့လည်းတိုက်တွန်းပါတယ်။ဒါအပြင်ပုဂ္ဂလိကယင်းနှိမ့်မြှုပ်နှံမှုတွေနဲ့လုပ်ငန်းတွေအနေနဲ့လည်းစစ်တပ်ရဲ့အကျိုးစီးပွားကိုပံ့ပိုးမပေးကြဖို့နဲ့ကိုယ့်အကျိုးစီးပွားတစ်ခုတည်းကိုပဲမကြည့်ကြဖို့လည်းပန်ကြားလိုပါတယ်ယင်းနှိမ့်မြှုပ်နှံမှုတိုင်းဟာမြန်မာပြည်သူတွေအတွက်အကျိုးမြတ်ရှိဖို့ကိုပဲလှုပ်ကြရပါမယ
်တနင်္လာနေ့ကတင်သွင်းတဲ့မြန်မာလူ့အခွင့်အရေးဆိုင်ရာအစည်းအခမ်းစာထဲမှာတော့တဘာဝတရားစတတ်ဝင်ငွေကိုပြည်သူတွေအတွက်ခွဲဝေအသုံးပြုဖို့ကျောင်းမြတ်ဆိုင်ရာမူဝါဒတရားချမှတ်ပြီးတရားစာတတူဖို့ရေးဒေတာတွေကိုလည်းဥပဒေနဲ့အညီအုပ်ချုပ်နိုင်ဖို့တိုက်တွန်းသွားပါတယ်။ဒါအပြင်လက်ရှိလက်နက်ကိုင်ပြည်ပခတွေအရေးရခိုင်မတီမငင်ကိစ္စဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးချရတဲ့ရိုဟင်ဂျာဒုက္ခသည်တွေအရေးကိုလည်းတင်ပြသွားပါတယ်။ဂျီနီဗာကုလသမဂ္ဂရုံးကမြန်မာသံအမတ်ကြီးကတော့အထူးကိုယ်စားလှယ်ရန်ဟီလီရဲ့အစည်းအခမ်းစာကတစ်ဖက်သက်ဆန္ဒကြောင့်မြန်မာစိုးရအနေနဲ့တော့ဆက်ပြီးပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့တုံ့ပြန်ပြောဆိုထားပါတယ်ရှင်။
ဗီယိုရဲ့အင်္ဂါနေ့မနေ့ခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။မြေလွတ်မြေလတ်နဲ့မြေရိုင်းများစီမံခန့်ခွဲတဲ့ဥပဒေအရသတ်မှတ်ထားတဲ့ကာလအတိုင်းအကောင့်ထဲပေါ်ဆောင်ရွက်မယ်ဆိုရင်တန်းနေချီတဲ့တောင်သူလယ်သမားတွေတိုင်းရင်းသားတွေအတွက်လက်ရှိနေထိုင်လုပ်ကိုင်စားတောင်နေတဲ့မြေယာတွေအကြီးအကျယ်ဆုံးရှုံးရမယ့်ဘေးအန္တရာယ်ရှိနေတာကြောင့်ဒီဥပဒေအကောင့်ထဲပေါ်မဲ့အစီအစဉ်ကိုမြန်မာအစိုးရအနေနဲ့ချက်ချင်းရပ်ဆိုင်ဖို့ကုလသမဂ္ဂနဲ့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့အစည်းတွေကမနေ့ကပြင်းပြင်းထန်ထန်တိုက်တွန်းလိုက်ပါတယ်မြေယာဥပဒေတည်ချောင်ဖြစ်ပေါ်လာမဲ့အခက်အခဲပြဿနာတွေဘာတွေလဲဘိုးစင်ပေါင်းဆက်စိုက်ပျိုးလုပ်ကင်လာသူတွေအတွက်ဘလောက်ထိခိုက်မှုတွေရှိပါမလဲမတ်အင်ဂျင်နိုင်ကတင်ပြပေးပါအောင်ရှင
်2019မတ်လ17ရက်နေ့ဟာချင်းလက်ဒေသနဲ့တိုင်းဒေသနယ်မြေတွေမှာနေထိုင်သူတွေအတွက်ကိုယ့်ရဲ့မြေယာတွေကိုတရားဝင်ပိုင်ဆိုင်ကြောင်းအတည်ပြုဖို့လျှောက်လာပြီးတင်သွင်းရမယ်နောက်ဆုံးရက်ဖြစ်ပါတယ်2018စက်တင်ဘာလကလွတ်တော်မှာပြင်ဆင်ပြဋ္ဌာန်းခဲ့တဲ့ဒီမြေလွတ်မြေလတ်နဲ့မြေရိုင်းများစီမံခန့်ခွဲမှုဥပဒေအတိုင်းသာဆောင်ရွက်မယ်ဆိုရင်နှစ်ပေါင်းများစွာဒလိထုံးစံအရာအသုံးပြုနေတဲ့မြေယာပိုင်ဆိုင်ခွင့်နဲ့ဆိုင်နဲ့အကြောင်းအရာတွေမှာအငင်းပွားစရာတွေရှိနေပြီးနိုင်ငံတော်ဝန်တန်းနဲ့ချီလဲသမားတွေသူတို့စိုက်ပျိုးလုပ်ကင်စားတောက်နေတဲ့မြေယာတွေကိုလက်လွတ်ဆုံးရှုံးရပွဲရှိနေကြောင်းနယူးယောက်ခြေဆိုင် HRW လူခွင့်ရေးဆောင်ကြီးရေးအဖွဲ့ကကြေညာချက်ထုတ်ပြန်ထားပြီးအစိုးရအနေနဲ့ဥပဒေအတိုင်းဆက်လက်အကောင့်ထဲပေါ်မဲ့အစီအစဉ်ကိုချက်ချင်းရပ်ဆိုင်ဖို့တောင်းဆိုထားပါတယ်။ဒါနဲ့ပတ်သက်လို့ HRW အာရှရေးရာတာဝန်ခံ Brad Adams က VOE ကိုခုလိုပြောပါတယ်
။ Maybe even millions of people in Myanmar will lose access to their land because of this law. The law
ဒီမြေယာဥပဒေအတွက်ကြောင့်မြန်မာနိုင်ငံမှာလူတွေတန်းနဲ့ချီပြီးတော့သူတို့မြေယာတွေဆုံးရှုံးမဲ့အလားအလာတွေအခြေအနေတွေရှိနေပါတယ်။ဒီဥပဒေကြောင့်ငွေကြေးချမ်းသာသူတွေအာနာရှိသူတွေကနေဒီမြေတွေဟာသူတို့ပိုင်ဆိုင်တဲ့မြေယာတွေအဖြစ်အစိုးတင်သွင်းနိုင်ပြီး နှစ်ပေါင်းများစွာမြေယာတွေမှာလောက်ကင်စားတောက်နေထိုင်ကြတဲ့သူတွေကိုဖယ်ရှားပြစ်နိုင်ပါတယ်အထူးသဖြင့်တောင်သူလယ်သမားတွေနဲ့စစ်ဖြစ်နေတဲ့တိုင်းသားဒေသတွေကမြေယာအုံပြုခွင့်တားဆီးခံထားရပြီဖြစ်တဲ့နေရက်ဆွန့်ခွာထွက်ပြေးနေကြတဲ့သူတွေဟာမြေယာမဲ့ဘဝကိုရောက်သွားနိုင်ပါတယ
်အလားတူလက်ရှိဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့လူခွင့်ရေးကောင်စီညီလာခံမှာမနေ့ကမြန်မာနိုင်ငံအစည်းအဝေးခန်းစာတင်သွင်းခဲ့တဲ့ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရဟီလီကလည်းမြေလွတ်မြေလတ်နဲ့မြေရိုင်းများစီမံခန့်ခွဲတဲ့ဥပဒေအရလူအများစုဟာမြေယာတွေဆုံးရှုံးရမှာဖြစ်တယ်လို့တရားစွဲခံရမယ့်အခြေအနေရှိနေတာကြောင့်ဒီဥပဒေနဲ့အညီအကောင့်ထဲပေါ်မဲ့အစီအစဉ်တွေကိုချက်ချင်းရပ်ဆိုင်ပြီးပြန်လည်သုံးသပ်ဖို့မြန်မာအစိုးရကိုအခုလိုတိုက်တွန်းသွားပါတယ
် Today marks the day that thousands of people living in rural areas in Myanmar may be charged with criminal trespass under the vacant fallow and virgin lands management law
ဒီကနေ့ဟာမြန်မာနိုင်ငံမှာမြေလွတ်မြေလတ်နဲ့မြေရိုင်းများစီမံခန့်ခွဲမှုဥပဒေအရကြီးလက်ဒေသမှာနေထိုင်ကြတဲ့ထောင်ပေါင်းချီမဲ့လူတွေအတွက်သူတို့မြေယာတွေမှာတရားဝင်ခွင့်ပြုချက်မရပဲဆက်ပြီးလုတ်ကင်နေတယ်ဆိုတဲ့ဆွဲချက်နဲ့တရားဆွဲဆိုခံရမယ့်အခြေအနေဆက်ရောက်တဲ့နေ့လို့ပြောရမှာပါဘိုးစင်ပေါင်းဆက်နေထိုင်ခဲ့တဲ့သူတို့မြေယာတွေမှာဆက်လက်နေထိုင်လုတ်ကင်နေတယ်ဆိုပေမဲ့အစိုးရရဲ့ခွင့်ပြုချက်ကတရားဝင်မရှိကြပါဘူးမြန်မာနိုင်ငံရဲ့မြေယာ၃ပုံ၃ပုံနီးပါးဟာမြေလွတ်မြေရိုင်းတွေဖြစ်နေသတ်မှတ်ခံထားပြီးဒီမြေအများစုဟာလည်းတိုင်းဒေသတွေမှာရှိနေတာပါအခုပြင်ဆင်လိုက်တဲ့ဥပဒေအသေးအရဆိုရင်ဘိုးစင်ပေါင်းဆက်လက်ဆင့်ကမ်းပိုင်ဆိုင်ခဲ့တဲ့တိုင်းဒါမျိုးနွယ်စုတွေပဋိပက္ခကြောင့်ဒုက္ခတဲ့စခန်းတွေမှာနေထိုင်နေကြသူတွေပိုင်ဆိုင်ထားတဲ့မြေယာတွေအလုံးကိုမြေလွတ်မြေရိုင်းတွေဖြစ်နေအသက်မှတ်ခံရတော့မှာဖြစ်ပါတယ်။ဒါကြောင့်လက်ရှိဖြစ်ပျက်နေတဲ့အခြေအနေတွေကိုဒီမြေယာဥပဒေတစ်ကထည့်သွင်းစဉ်းစားခြင်းမရှိပါဘူး။ဒီဥပဒေဟာလူပေါင်းမြောက်များစွာကိုထိခိုက်မှာဖြစ်စေတယ်လို့မြေယာပိုင်ဆိုင်မှုလုံခြုံရေးမရှိတဲ့ကိစ္စကြောင့်ပဋိပက္ခတန်တရားဖြစ်စေမှုဆင်းရဲမွဲတေမှုအခွင့်အရေးတွေအပြစ်ပဲခံရမှုစတာတွေဟာဆူဆူဝါဝါဒုက္ခရောက်မယ်အလားအလာတွေဖြစ်ပါတယ
်တတ်မှတ်ချက်နောက်ဆုံးရဖြစ်တဲ့မတ်လ17ရက်နေ့ကရန်ကုန်မြို့မှာမြေလွတ်မြေရိုင်းစီမံခန့်ခွဲတဲ့ဥပဒေသေးရဲ့ထိခိုက်နစ်နာဆုံးရှုံးမှုတွေနဲ့ပတ်သက်လို့အရက်ဖက်အဖွဲ့အစည်းတွေကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်အခုလိုတတ်မှတ်ထားတဲ့ကာလအတွင်းရှောက်လွာတင်သွင်းခြင်းမရှိသူတွေအနေနဲ့ရင်ဆိုင်ရမယ့်အန်ဒီရဲ့အခက်အခဲတွေကိုလူတို့ခြေပြုဥပဒေကူညီမှုကွန်ရက်ကတာဝန်ရှိသူတို့ဖြစ်တဲ့ဒေါ်တင်စာဦးကနေအခုလိုသတင်းတောက်တွေကိုပြောပါရစေ
။မတ်လ17ရက်ကနေစပြီးတော့ဒီဥပဒေရဲ့အကျိုးတရားမှုကဒီဥမာမလျှောက်လို့ရှိရင်เนาะဟိုရာဇဝတ်တင်နိုင်တဲ့ကိစ္စเนาะဟိုမြေကိုတင်ခံရနိုင်တဲ့ကိစ္စနောက်ပြီးတော့ကိုယ့်ရဲ့မြေပေါ်မှာလုံနေတဲ့မြေပေါ်မှာပဲဟိုဒီကိုကပြန်ပြီးကျူးကျော်နေတဲ့ပြည့်ကျော်နေရတဲ့လူတွေအခြေဖြေနေမျိုးဖြစ်သွားတဲ့ကိစ္စတွေကပေါ်လာတော့မှာပေါ့เนาะ
မြန်မာအစိုးရအနေနဲ့ဒီလိုရှုပ်ထွေးခက်ခဲမှုတွေရှိနေတဲ့မြေယာဥပဒေတစ်ကိုပြန်ပြီးသုံးသပ်တဲ့နေရာမှာတိုင်းရင်းသားတွေတောင်သူလယ်သမားတွေနဲ့လူထုရဲ့အကြံပေးချက်တွေကိုယူပြီးအသိပညာပေးလှုပ်ရှားမှုတွေလုပ်တင်ကြောင်း HRW အာရှရေးရာတာဝန်ခံ Brett Adams ကပြောပါတယ
် Think the government should just simply stop this process and engage in much greater public consultation
မြန်မာအစိုးရအနေနဲ့ဒီဥပဒေတစ်အရအကောင့်ထဲပေါ်မဲ့စီစဉ်တွေကိုဆက်ပြီးတော့မလုပ်ဘဲရပ်ဆိုင်းတင်တယ်လို့ကျွန်တော်တို့မြင်ပါတယ်ပြည်သူတွေပါဝင်တဲ့ဆွေးနွေးပွဲတွေပြုလုပ်ပြီးအကြံဉာဏ်တွေကိုရယူသင့်ပါတယ်။မြေယာဥပဒေနဲ့ပတ်သက်ပြီးတော့သတင်းချက်လက်တွေကိုအများပြည်သူတွေသိစေမဲ့လှုပ်ရှားမှုတွေကိုဆောင်ရွက်ဖို့လိုပါတယ်။ဒီမြေယာအများစုဆုံးရှုံးမဲ့နေရာတွေဟာငြိမ်းချမ်းရေးဖြစ်စဉ်နဲ့လည်းဆက်ဆက်နေတာပါ။ငြိမ်းချမ်းရေးဖြစ်စဉ်အောင်မြင်မှုမရမချင်းဒီနေရာတွေမှာမြေယာဥပဒေကိစ္စကိုအကောင့်ထဲပေါ်ဆောင်ရွက်တာမျိုးမလုပ်သင့်ပါဘူး။
မြေလွတ်မြေလတ်နဲ့မြေရိုင်းများစီမံခန့်ခွဲမှုဥပဒေအရရှောက်ထားရမယ့်လုပ်ငန်းစဉ်တွေမှာအခက်အခဲတွေအငင်းပွားဝယ်ရာတွေကြီးမားလာတဲ့ဆုံးရှုံးမှုတွေရှိနေကြောင်းနိုင်ငံတကာအဖွဲ့အစည်းတွေအပါအဝင်မြန်မာအရက်ဖက်အဖွဲ့အစည်းစုစုပေါင်း50အဖွဲ့ကအစိုးရကိုတင်ပြထားပေမယ့်တာဝန်ရှိသူတွေဘက်ကလက်ခံစင်စစ်တုံ့ပြန်တာမျိုးမရှိသေးဘူးလို့အရက်ဖက်အဖွဲ့အစည်းတာဝန်ရှိသူတွေကပြောပါတယ်ရှင
်။မိုင်းအင်ဂျင်နိုင်ပါရှင်။နိုင်ငံတကာသတင်းတပုတ်ကိုဆက်ချင်ပါတယ်။တနင်္ဂနွေနေ့ကပြတ်ကျခဲ့တဲ့အီသီယိုးပီးယားလေကြောင်းခီးစဉ်အမှတ်300နှစ်ဟာအီသီယိုးပီးယားနိုင်ငံအဒစ်ဆဘာဘာကနေကင်ညာနိုင်ငံနိုင်ရိုဘီကိုစတင်ပြန်သန်းစင်မှာပဲပြတ်ကျခဲ့ရပြီးလိုက်ပါသွားတဲ့ခီးတင်နဲ့လေယာဉ်အမှုတန်းစုစုပေါင်း159ဦးစလုံးအသက်ဆုံးရှုံးခဲ့ရပါတယ်အခုလိုတည်ဆုံးခဲ့ရသူတွေထဲမှာကုလသမဂ္ဂဝန်ထမ်းအများပြားလဲပါဝင်ပြီးကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကနယူးယောက်ကုလသမဂ္ဂအထွေထွေညီလာခံမှာတည်ဆုံးသူအလုံးအတွက်ဝမ်းနည်းစကားပြောကြားခဲ့ပါတယ်။နောက်ဆုံးအခြေအနေတွေကိုဒေါက်ခင်မြတ်သက်ကပြောပြပေးပါမယ်ရှင်
။အီသီယိုးပီးယားလေကြောင်းလိုင်းခီးစင်မှ300နှစ်မှာပြန်တန်းတဲ့ Boeing 737 MAX 8လေယာဉ်ဟာအီသီယိုးပီးယားမြို့တော်အဒစ်အဘာဘာရဲ့ဘ ဖို့နိုင်ငံတကာလေဆိပ်ကနေစတင်ပြန်တမ်းပြီး6မိနစ်အကြာမှာပဲအဆက်အသွယ်ပြတ်တောက်သွားခဲ့ပြီးမြို့တော်ကနေမိုင်40လောက်ကွာ Bishop 2မြို့ကလေးနားမှာပြတ်ကျသွားတာဖြစ်ပါတယ်ဒီလင်းပြတ်ကျရာမှာတေဆုံးသွားသူတွေအတွက်အက်သီယိုးပီးယားကအောက်မေ့ဘဝနေ့ဖြစ်သတ်မှတ်ခဲ့ပါတယ်ဒီလင်းဟာကင်ညာနိုင်ငံနိုင်ရိုဘီမြို့ကိုဥတီပြန်တမ်းတာဖြစ်ပြီးအဲ့ဒီမှာရှိတဲ့ကုလသမဂ္ဂသဘာဝဝန်ကျင်အစည်းအဝေး UNEP ရဲ့ဌာနချုပ်မှာကျင်းပမယ်နှစ်ပတ်လည်အစည်းအဝေးကိုလက်ရောက်မယ်ကုလသမဂ္ဂဝန်ထမ်းတွေလည်းလင်းပေါ်မှာလိုက်ပါသွားတာဖြစ်ပါတယ်လင်းပြတ်ကျရာမှာတည်ဆုံရတဲ့ကုလသမဂ္ဂဝန်ထမ်းကအနည်းဆုံး22ဦးရှိတယ်လို့နောက်ဆုံးရတဲ့သတင်းတွေအရသိရကြောင်းနဲ့တည်ဆုံသူအလုံးအတွက်ဝန်ထမ်းခြေကွဲရကြောင်းနယူးယောက်ကကုလသမဂ္ဂရုံးချုပ်ရဲ့တနင်္လာနေ့အထွေထွေညီလာခံစတင်ချိန်မှာကုလသမဂ္ဂအတွင်းမှူးချုပ်Antonio Guterres ကပြောကြားလိုက်ပါတယ်
။ A global tragedy as it close to home and the United Nations is united in grief.
ကမ္ဘာတဝန်းခြေကွေးမှုကြုံတွေ့ခဲ့ရတယ်လို့ကုလသမဂ္ဂကလည်းအထူးဝမ်းနဲ့ခြေကွေးရပါတယ်။သေဆုံးသွားသူတွေအလုံးရဲ့မိသားစုဝင်တွေနဲ့ချင်းမြနိုးရသူတွေကိုရောအီသီယိုးပီးယားပြည်သူတွေနဲ့အစိုးရအပြင်ဒီဖြစ်ရတဲ့ဆက်နွယ်နေသူအလုံးအတွက်ပါထပ်တူခြေကွေးဝမ်းနဲ့ရကြောင်းပြောပြစီ
UNEA သဘာဝဝန်ကျင်နှစ်ပတ်လည်ညီလာခံကိုနိုင်ရိုဘီကကုလသမဂ္ဂရုံးချုပ်မှာကျင်းပတာဖြစ်ပြီးညီလာခံကိုတက်ရောက်ဖို့အတွက်နိုင်ငံတကာသဘာဝဝန်ကျင်ဆိုင်ရာဝန်ကြီးတွေ၊ကျွမ်းကျင်သူတွေနဲ့တက်ကြွလှုပ်ရှားသူတွေအပါအဝင်ကိုယ်စားလှယ်ပေါင်း 9,000 တန်းမနဲ့လာရောက်ကြတာပါ။လင်းရင်ပြတ်ကျသွားတဲ့အထက်မှာပါဝင်တဲ့ကုလသမဂ္ဂဝန်ထမ်း20ကျော်ရဲမှာနိုင်ရိုဘီရုံးချုပ်မှာထမ်းဆောင်နေသူက6ဦးပါဝင်ပါတယ်။တနင်္လာနေ့နိုင်ရိုဘီကုလသမဂ္ဂရုံးချုပ်မှာကုလသမဂ္ဂအလံကိုထပ်ဝက်လွှင့်ထူထားပြီးအစည်းအဝေးစတင်ချိန်မှာတော့အစည်းအဝေးတက်ရောက်လာသူတွေကအက်သီယိုးပီးယားလေကြောင်းလိုင်းပြတ်ကျပြီးတေဆုံးရသူတွေအတွက်ခဏတိုင်ငြိမ်သက်ပြီးဂုဏ်ပြုခဲ့ကြပါတယ်။ဒီညီလာခံမှာကုလသမဂ္ဂနိုင်ရိုဘီရုံးချုပ်ယာယီအကြီးအကဲမိုင်မူနာရှရက်ကဝမ်းနည်းစကားပြောကြားခဲ့ပါတယ်
။ We will not forget this tragedy. No,
ဒီချေခွေးဖွဲ့ဖြစ်ရအတွက်ရောဒီဖြစ်ရတဲ့အတူကွယ်လွန်ခဲ့သူတွေကိုပါကျမတို့ဘယ်တော့မှမမေ့ပါဘူး။ကျမတို့ရဲ့ရောင်းရင်းတွေဟာသူတို့ဌာနေကနေဒီအဝေးကြီးကိုလာပြီးပိုးနေခြင်းစရာကောင်းတဲ့ကဘာကြီးဖြစ်အောင်ကြိုးစားခြင်းကြတယ်ဆိုတာကိုလည်းအမြဲသတိရနေကြပါစို့ရှင်
။ဒီလင်းပေါ်မှာနိုင်ငံပေါင်း30ကျော်ကနိုင်ငံသားတွေလိုက်ပါလာတာဖြစ်ပြီးအဲ့ဒီထက်မှာကင်ညာနိုင်ငံသား32ယောက်လောက်ပါတယ်လို့ကင်ညာနိုင်ငံကူးတန်းသွားလာရေးဝန်ကြီး James Macaria ကတနင်္ဂနွေနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်
။ We can now confirm that there were at least 35
အခုချိန်ထိနိုင်ငံပေါင်းအနည်းဆုံး35နိုင်ငံက35နိုင်ငံထက်မနည်းတဲ့နိုင်ငံသားတွေတည်ဆုံးခဲ့ရကြောင်းအတည်ပြုနိုင်ခဲ့ပါတယ်။နှစ်ယောက်ကတော့သေချာမခွဲခြားနိုင်သေးလို့အနည်းဆုံး35နိုင်ငံလို့ပြောတာပါ။အဲဒါကြောင့်ပါသွားတဲ့ခရီးသွားပေါင်း149ယောက်ထဲမှာကင်ညာနိုင်ငံက32ယောက်လောက်ပါမယ်လို့ခန့်မှန်းရပါတယ်။
ပြတ်ကျလေရင်ပေါ်မှာကနေဒါနိုင်ငံသား18ဦး၊အက်သီယိုးပီးယားနိုင်ငံသား9ဦး၊အမေရိကန်တရုတ်နဲ့အီတလီက10ဦးစီ၊ပြင်သစ်နဲ့ဗြိတိန်က9ဦးစီပါဝင်တယ်လို့အီဂျစ်နိုင်ငံသားက6ဦးပါပါတယ်။ဒါ့အပြင်ဩစတြီးယား၊အိန္ဒိယ၊အိုင်ယာလန်၊အစ္စရေး၊မော်ရိုကို၊နိုင်သာလန်၊ရုရှား၊ပိုလန်နဲ့ဆွီဒင်နိုင်ငံသားတွေလည်းပါဝင်ပါတယ်။ခုပြတ်ကျခဲ့တဲ့ Boeing 737 MAX 8လေယာဉ်ကို2019 February 4ရက်နေ့ကမှပထမဆုံးထိန်းသိမ်းဆန်ဆစ်ဆေးခဲ့တာဖြစ်ပြီးလင်းဟာအစ်စ်ဖြစ်ကြောင်းလည်းပြောပါတယ်။အက်သီယိုးပီးယားလေကြောင်းလိုင်းဟာကြီးမားတဲ့လေကြောင်းလိုင်းတစ်ခုဖြစ်ပြီး Boeing 737 MAX 8အမျိုးအစားဂျက်လေယာဉ်6ဆင်းတဲ့ကဒဇင်းပြတ်ကျသွားတာပါ။မနစ်ကအောက်တိုဘာလထဲမှာလဲအင်ဒိုနီးရှားမှာပုံစံလူမျိုးစားလင်းကဂျကာတာကနေစတင်ပြန်တန်းပြီးမိနစ်ပိုင်းအတွင်းမှာပဲဂျာဗာပင်လယ်ပြင်နဲ့ပြတ်ကျသွားခဲ့တာကြောင့်လင်းပေါ်လိုက်ပါသူ189ယောက်စလုံးသေဆုံးခဲ့ရပါတယ်။အခုအက်သီယိုးပီးယားကလင်းပြတ်ကျမှုနဲ့အင်ဒိုနီးရှားလင်းပြတ်ကျမှုတို့ဆက်နွယ်နေတဲ့အထောက်ထားတော့မတွေ့ရသေးပါဘူး။လင်းပြတ်ကျမှုအတွက်ရှာဖွေထောက်လန်းနေသူတွေကလင်းပြန်တမ်းမှုအခြေအနေပြ Black Box နှစ်ခုစလုံးကိုရထားပြီလို့အက်သီယိုးပီးယားလေကြောင်းဌာနကပြောပါတယ်။ Boeing ကုမ္ပဏီကသူ့ရဲ့ Sam 37အမျိုးအစားပုံစံသစ်ဟာစီစားသက်သာပြီးခင်မီနည်းပညာနဲ့တိစောက်ထားတယ်လို့ကြေညာထားတာပါ။လက်ရှိမှာကမ္ဘာတဝန်းပြန်တမ်းနေတဲ့Sam 37အမျိုးအစားအစင်းရေက350ကျော်ပါတယ်။အခုလင်းပြတ်ကျရာနေရာကို Boeing ကုမ္ပဏီနဲ့ American အမျိုးသားကူးတန်းသွားလာရင်လည်းလုံခြုံမှုရှိရေးဆိုင်ရာဘုတ်ဖွဲ့ကအဖွဲ့ဝင်တွေကိုဆက်လွတ်ထားပြီးစုံစမ်းစစ်ဆေးနေကြပါတယ
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်ပါရှင် VOA American အတန်းက2019ခုမတ်လ12ရက်အင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 40 48တို့အပြင်လိုင်းလက်မီတာ190ကနေပါတိုးချဲ့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာတော့မလေးရှားကိုလူကုန်ကူးခံရတဲ့မြန်မာနိုင်ငံသားတွေအရေးအရင်ဆုံးကြားချင်မှာပါဒီနောက်မှာတော့ကမ္ဘာသတင်းတွေတဲကမြန်မာဆန်ရကောက်နှုတ်ချက်အမေရိကန်သုံးအီဒီယန်အင်္ဂလိပ်သင်ခန်းစာပို့ချခြင်းနဲ့အတူ
តាមពិតទៅមួយឆ្នាំបានធ្វើស្រែស្រែផ្សាតែម្ដងតែមិនថាឆ្នាំនេះធ្វើស្រូវប្រាំងដែរស្រែផ្សាយើងខូចណា
ស៊ីបួយីស៊ីសិនមកណាសិនចាយអស់មកရှင်နောက်បိုက်មកတော့ទុតសុងលេអមេរិកានទុខិនអស៊ីសិនကိုលេទិនសက်ពីពូရှိបាទអញ្ញសុងတော့မြန်မာសាយាទិនសောင်းមកတပုတ်ទិនပြពីជិមមកដែរထိုင်းနိုင်ငံစုံခလာခရိုင်စရောင်မြို့နယ်ထဲမှာမလေးရှားနိုင်ငံအတွင်းကိုသွားကြမဲ့လူကုန်ကူးသူတွေလာခေါ်လာတဲ့တရားမဝင်မြန်မာနိုင်ငံသား38ဦးကိုထိုင်းကြီးရွာသားတွေသတင်းပေးတာကြောင့်ထိုင်းရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။ဒီအကြောင်းထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံစုံခလာခရိုင်စရောင်မြို့နယ်ရာဘာတက်တော်အနီးကခြုံတော်တွေအတွင်းမှာပေါင်းအောင်နေကြပြီးလူပွဲစားတွေကမလေးရှားနိုင်ငံဘက်ကိုပို့ပေးမယ်ဆိုတာကြောင့်စောင့်ဆိုင်းနေကြတာပါမြန်မာနိုင်ငံသားတွေကတချို့ဟာတောက်ရီငတ်လာတဲ့အတွက်အနည်းဆုံးထိုင်းကျေးရွာအတွင်းကိုဝင်လာပြီးရေခဲလာဝယ်ခဲ့ကြပါတယ်အဲ့ဒီအချိန်မှာထိုင်းကျေးရွာသားတွေကအာဏာပိုင်တွေကိုသတင်းပေးရကနေထိုင်းအာဏာပိုင်တွေကသူတို့ကိုရှာဖွေဖမ်းဆီးခဲ့တာဖြစ်ပါတယ်စရောင်မြို့နယ်အုပ်ချုပ်ရေးမှူး 9 ဒီရတက်နဲ့အတူဒေသခံတစ်တော်ထိမ့်သိရေးအဖွဲ့ဝင်တွေနဲ့ရဲတပ်ဖွဲ့ဝင်အင်အား20လောက်ပါဝင်တယ်လို့ကျေးရွာသားတွေသတင်းပေးခဲ့တဲ့ခြုံတော်နေရာကိုပိတ်ဆို့ဖမ်းဆီးခဲ့ပါတယ်။ထိုင်းရဲတွေကိုမြင်တဲ့အခါမှာတော့တချို့မြန်မာနိုင်ငံသားတွေဟာရာဘာတစ်တော်အတွင်းထဲကိုထွက်ပြေးသွားခဲ့ကြပြီးအမျိုးသမီး9ဦးနဲ့အမျိုးသား31ဦးအားလုံးပေါင်း38ဦးကိုသာဖမ်းဆီးနိုင်ခဲ့တယ်ဆိုပြီးထိုင်းအနာပိုင်တွေကဆိုပါတယ်စရောင်မြို့နယ်အုပ်ချုပ်ရေးမှူး 9 ဒီရတက်ကတော့အခုလိုပြောသွားပါတယ်အခုရပိုင်းအပူရှိန်တွေမြင့်တက်လာတာလည်းပါဝင်ပါတယ်ခြုံတော်တွေထဲမှာပုံနေကြတဲ့မြန်မာနိုင်ငံသားအုပ်စုတွေထဲက9ဦးဟာရေငတ်လာပြီးအနည်းဆုံးရွာတွေကဈေးဆိုင်တွေမှာရေနဲ့ရေခဲထွက်ဝဲကြတယ်လေအခုလိုမျိုးတရားမဝင်မြန်မာနိုင်ငံသားတွေလာရောက်နေထိုင်တာကိုသိနိုင်ဖို့အတွက်အမြဲမပြတ်ကင်းလဲ့နေသလိုဒေသခံတွေကိုလည်းမတင်ငါတဲ့လူအုပ်စုတွေတွေ့မယ်ဆိုရင်အကြောင်းကြားပါဆိုပြီးတတိပေးလှုပ်ဆောင်ထားပါတယ်ဆိုပြီးပြောသွားပါတယ်။တရားဝင်ဆိုင်ရဆရတ်တွေမရှိဘဲဝင်ရောက်လာကြတဲ့မြန်မာနိုင်ငံသားတွေကိုလူမှောင်ခိုပွဲစားတွေကထိုင်းမြန်မာနယ်စပ်ရနောင်းကနေကားတွေနဲ့ခေါ်လာတာဖြစ်ပြီးမလေးရှားနိုင်ငံနဲ့အနီးဆုံးထိုင်းနိုင်ငံဆုံခလာခရိုင်ထဲကရာဘာတောထဲမှာစောင့်ဆိုင်ထားခဲ့တာဟာ2ရက်ခန့်ရှိနေပြီဆိုပြီးဖမ်းဆီးခံရသူတွေကဝန်ခံခဲ့တာပါလူပွဲစားတွေကမလေးရှားနိုင်ငံတွင်းမှာအလုရှာပေးဖို့အတွက်မြန်မာနိုင်ငံသားတဦးစီကိုကြက်ငွေ8သိန်းဗတ်ငွေနဲ့ဆို18000ကျော်ပွဲစားကားဖြင့်ယူထားခဲ့ကြအောင်ဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားတွေကဝန်ခံထွက်ဆိုခဲ့ကြပါတယ်ဒီအတွက်ထိုင်းလူပွဲစားတွေကိုဖမ်းဆီးနိုင်ဖို့အတွက်ဆက်လက်စုံစမ်းနေပါတယ်အလုခံအခွင့်အလမ်းရှာဖို့အတွက်လာကြတဲ့မြန်မာရှေ့ပြောင်းလို့သမားတွေဟာမလေးရှားနိုင်ငံတွေကိုခိုးဝင်ဖို့ကြိုးစားရင်းနဲ့ပြီးခဲ့တဲ့နှစ်ကတော့လူ1000ထက်မနည်းဟာထိုင်းတောင်ပိုင်းမှာဖမ်းဆီးခံခဲ့ရပါတယ်။ဒီနှစ်မှာလည်းနှစ်စပိုင်းကစလို့တရားမဝင်နီးလန်းနေတဲ့လူကုန်ကူးသူတွေကခေါ်လာခဲ့တာကြောင့်ဖမ်းဆီးခံရသူတွေရာခိုင်နှုန်းလောက်ရှိသွားပြီဖြစ်ပါတယ်ရှင်။
ご視聴ありがとうございました。
အဂတိလေဆာမှုရင်းနဲ့တိုင်ကြားခံရတဲ့တရင်းငါးတိုင်ဟွန်ကြီးချုပ်ဒေါက်တာလက်လက်မော်ကိုအဂတိလေဆာမှုတပ်ဖြည့်ကော်မရှင်ကနေစုံစမ်းစစ်ဆေးပြီးတော့အခုအမှုဖွင့်အရေးယူလိုက်ပါပြီ။ဆက်စုနှစ်တွေနဲ့ချီအောင်လို့အုပ်ချုပ်ရေးအစဉ်စဉ်လက်ပြီးလက်ယူမှုတွေနဲ့အသားကျနေခဲ့တဲ့မြန်မာလူ့အဖွဲ့အစည်းမှာဒါဟာစံနမူနာပြလောက်ရတစ်ခုလိုမျိုးအပြောင်းလဲတစ်ခုအတွက်မျှော်လင့်စရာတွေရှိလာပြီလား။အခုခေတ်သစ်စနစ်သစ်မှာမြန်မာလူ့အဖွဲ့အစည်းအတွင်းအဂတိလေဆာမှုတပ်ဖြည့်ရေးမှာအစိုးရပြင်ဘယ်သူတွေမှရောတာဝန်ရှိပါသလဲ။ဒီလာမယ့်အင်ဂါနီညဒိုင်လီလိုက်အစီအစဉ်မှာဆွေးနွေးတော့ဖို့ရှိပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒိုင်လီလိုက်အစီအစဉ်လွှင့်ထုတ်တဲ့ချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိခွန်ကိုယ့်ရဲ့အယူဆတွေကိုစာနဲ့ဖြစ်စေအတန်ဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က0932328555ဖြစ်ပါတယ်။အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သရရှင်တွေကိုကြိုဆိုပါရခင်ဗျာ။
တရလေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုကတော့ကမ္ဘာသတင်းမီဒီယာတွေတဲကမြန်မာနိုင်ငံအကြောင်းတွေကိုကောက်နှုတ်တင်ပြပေးပါမယ်။ကိုကျော်အောင်နဲ့စူစီပီမိုင်းအင်ဂျင်နိုင်နဲ့အတူတင်ပြထားပါရရှင်
။မြန်မာနိုင်ငံရဲ့မြစ်ဆုံရေကာတာအကြက်တဲဆိုတဲ့ခေါင်းစဉ်နဲ့ Tom Fortrop ရေးသားတဲ့ဆောင်းပါးကို The Diplomat Magazine မှာမတ်လ17ရက်နေ့ကဖော်ပြထားပါရ။နာမည်ကောင်းမရတဲ့ကချင်ပြည်နယ်ကမြစ်ဆုံရေကာတာတည်ဆောက်ရေးလုပ်ငန်းဟာတောင်မတင်ရင်မကျဖြစ်နေပြီးတော့ဒီမြစ်ဆုံကိစ္စကြောင့်စိတ်ပြက်နေတဲ့တရုတ်အစိုးရနဲ့ဒေါသထွက်နေကြတဲ့မြန်မာပြည်သူတွေအကြားမြန်မာအစိုးရအနေနဲ့ဘယ်ဘက်ကိုလိုက်ရမလဲဆိုတာရွေးချယ်ဖို့ခက်ခဲနေတဲ့အကြောင်းရေးသားထားတာပါမြစ်ဆုံရေကာတာကိုဆက်ပြီးတော့တိဆောက်ရေးတရုတ်ဘက်ကဖိအားတွေတိုးမြင့်ပြီးတော့ပေးလာနေပါတယ်မြန်မာအစိုးရအတွက်တစ်ဖက်မှာကမြန်မာပြည်ရဲ့အဓိကမြစ်ကြီးအေယာဝတီမပြည့်စည်ရေးကိုကာကွယ်ဖို့တဘာဝပတ်ဝန်းကျင်မထိခိုက်အောင်ထိန်းသိမ်းစောင့်ရှောက်ဖို့ရှိနေတယ်လို့တစ်ဖက်မှာကလည်းစီးပွားရေးနဲ့နိုင်ငံရေးအရတရုတ်ကိုမိခိုနေရတဲ့အခြေအနေတွေကလည်းရှိနေပြန်ပါတယ်
။အမေရိကန်ဒေါ်လာ 3.6 ဘီလီယံတန်ဖိုးရှိတဲ့ဒီရေကာတာစီမံကိန်းဟာဒေတာရင်းမှာအကြီးမားဆုံးရေအားလျှက်စစ်စီမံကိန်းတွေထဲမှာတစ်ခုအပါအဝင်ဖြစ်ပါတယ်။တရုတ်နိုင်ငံဟာရေကာတာတည်ဆောက်တဲ့နေရာမှာကမ္ဘာနံပါတ်၁ပါပဲ။84နိုင်ငံမှာတရုတ်ရဲ့ရေကာတာတည်ဆောက်ရေးလုပ်ငန်းပေါင်း334ခုရှိပါတယ်။အဲ့ဒီအထက်ကအရေးအတွက်အနည်းငယ်လောက်ပဲလူမှုကန့်ကွက်မှုတွေကြောင့်လုပ်ငန်းတွေဆိုင်းငံ့ထားတာဒါမှမဟုတ်ဖြတ်သိမ်းလိုက်တာတွေရှိပါတယ်။မြန်မာနိုင်ငံမှာလည်းမြစ်ဆုံဒေသခံကချင်လူမျိုးတွေတည်းမကမြန်မာနိုင်ငံအနှံ့အပြားကပြည်သူလူထုတွေကပါမြစ်ဆုံရေကာတာတိဆောက်ရေးကိုကန့်ကွက်နေကြတာပါ
။ခက်တလိယဟန်အမတ်မောင်ဘိုကဆိုရင်မြစ်ဆုံရေကာတာတိဆောက်မှုဟာမြန်မာပြည်သူတွေကိုတေတံချလိုက်တဲ့သဘောပါပဲလို့ဆိုပါတယ်။တရုတ်ပညာရှင်တွေတော်တော်များများကတော့ဒီလိုမတွက်ကြပါဘူး။ဆိုင်းမန်တက်တူကမြမအရေးကျွမ်းကျင်သူတူဖြစ်တဲ့ဖန်ဟောင်းဝေကတော့ထူးခြားတဲ့ဒီမြစ်ဆုံစီမံကိန်းကိုရုတ်တရက်ရပ်ဆိုင်းလိုက်တာဟာတရုတ်နဲ့မြန်မာနိုင်ငံအကြားကနိုင်ငံရေးယုံကြည်မှုကိုဝေဝါးသွားစေတယ်လို့ဆိုပါတယ
်တရုတ်နိုင်ငံကတည်ဆောက်တဲ့မြစ်ဆုံစီမံကိန်းရှိသည်ဖြစ်စေမရှိသည်ဖြစ်စေမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုတွေအများဆုံးလှုပ်ထားတာကတော့တရုတ်နိုင်ငံပါ2018ခုနှစ်ဇင်းအရမြန်မာနိုင်ငံကစီးပွားရေးလုပ်ငန်း126ခုမှာတရုတ်နိုင်ငံရဲ့ဓာတ်ရိုက်ရင်းနှီးမြှုပ်နှံမှုတွေကဒေါ်လာ15ဘီလီယံကျော်ရှိနေပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီထဲမှာလည်းတရုတ်နိုင်ငံကမြန်မာအတွက်အားအကိုးရဆုံးမဟာမိတ်ပါ
။မြစ်ဆုံစီမံကိန်းကြောင့်သဘာဝပတ်ဝန်းကျင်ထိခိုက်မှုတွေဘလောက်ရှိနိုင်တယ်လဲဆိုတာတွေနဲ့ပတ်သက်ပြီးလေ့လာထားတဲ့အစီရင်ခံစာတွေရှိနေတယ်ဆိုပေမဲ့လည်းဒီအစီရင်ခံစာတွေရဲ့ထောက်ပြချက်တွေအပေါ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကဘာမှမပြောပဲတိတ်ဆိတ်နေပါလေ
မြစ်ဆုံရေကာတာကိစ္စနဲ့ပတ်သက်ပြီးတရုတ်ဘက်ကကြိုးပမ်းမှုနောက်တစ်ခုကတော့တရုတ်တံမတ်ကြီးဟောင်းလီယန်ကကချင်ပြည်နယ်မြစ်ကြီးနားမြို့ကိုသွားပြီးကချင်ဒေသခံခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တဲ့ကိစ္စပါတရုတ်တံမတ်ရဲ့မြစ်ကြီးနားခီးစဉ်ယူရချက်ကတော့ဒေသခံတွေကမြစ်ဆုံစီမံကိန်းကိုတရုတ်ဘက်ကလိုတွေးပြီးထောက်ခံလာကြဘူးပါဒါပေမဲ့လည်းသူ့ရည်ရွယ်ချက်မအောင်မြင်ခဲ့ပါဘူးဒေတာကန်ကချင်ခေါင်းဆောင်တွေကဒီစီမံကိန်းကိုအခိုင်အမာကန့်ကွက်ခဲ့ကြပါတယ်ဒီလိုကန့်ကွက်ခဲ့ကြပေမဲ့လည်းတရုတ်တန်ယုံရဲ့အင်တာနက်ဝက်ဘ်ဆိုက်မှာတော့ကချင်နိုင်ငံရေးခေါင်းဆောင်တွေနဲ့လူမှုအဖွဲ့အစည်းတွေကမြစ်ဆုံစီမံကိန်းအပေါ်အပြုသဘောနဲ့မြင်ကြတယ်မကန့်ကွက်ကြဘူးလို့ဖော်ပြခဲ့ပါတယ
်တကယ်တမ်းလက်တွေ့မှာတော့မြစ်ဆုံစီမံကိန်းကတရုတ်နိုင်ငံအတွက်သိပ်ပြီးတော့ကြီးမားတဲ့ကိစ္စတစ်ခုမဟုတ်ပါဘူးလို့မြမအရေးလေးလာသူတူဖြစ်တဲ့ Tom Kramer ကဆိုပါတယ်ဒီစီမံကိန်းကတရုတ်အတွက်အရှုံးမရှိတဲ့စီမံကိန်းဖြစ်ပါတယ်ဘာကြောင့်လဲဆိုတော့မြစ်ဆုံရေကာတာဆက်ပြီးတော့တည်ဆောက်ခွင့်ရကောင်းရနိုင်တယ်လို့ရော်ကြီးပြန်ရတာမျိုးလည်းဖြစ်နိုင်တယ်ဒီမြစ်ဆုံအစားတခြားစီမံကိန်းတစ်ခုလုပ်ခွင့်ရတာမျိုးလည်းဖြစ်နိုင်တယ်လို့ဆိုပါတယ်တရုတ်နဲ့မြန်မာနိုင်ငံဆက်ဆံရေးမှာမြစ်ဆုံစီမံကိန်းထက်ပိုပြီးတော့အရေးကြီးပြီးအဓိကကျတဲ့ကိစ္စတွေအများကြီးရှိနေတာပါလို့
Tom Forthrop ရေးသားတဲ့ဆောင်းပါးကို The Diplomat Magazine မှာမတ်လ17ရက်နေ့ကဖော်ပြထားပါတယ
်။ကိုချောင်းလင်းနဲ့မိုင်းချင်နိုင်တို့တင်ပြပေးခဲ့တာပါရှင်။အခုကတော့မနေ့ခင်းတိုင်းနားဆင်နေကြ American Indian သုံးအင်္ဂလိပ်သင်ခန်းစာတွေကိုနားဆင်ချရအောင်ပါ။ဒေါ်လလတန်ကစီစဉ်တင်ဆက်ထားပါတယ်ရှင်။
ဒီမနေ့တင်ပြမယ် EDM အသုံးက
2020 hindsight
ဖြစ်ပါတယ်စာလုံးပေါင်းက20ဆိုတာကတော့ကဏ္ဍ20ကိုဆိုလိုတာသောရရှိများအတီးပါ HIND hind ကတော့အနောက်ဖက် SIGHT site ကတော့စက်ခုအမြင်ဆိုတော့စကပိုက်ထူရဲ့ဓာတ်ရိုက်ဒီဘယ်ကတော့20နောက်ကိုပြန်မြင်တာပေါ့20လို့ဆိုရမှာဘာကိုဆိုလိုပါလိမ့်လို့သောရရှိများသိချင်ကြမှာပါလူတွေရဲ့မျက်စိအားကိုမျက်စိဆရာဝန်တွေကစမ်းတိုက်ရမှာ20ဆိုရင်လုံးဝအမြင်ကအားကောင်းတာကိုဆိုလိုတာဖြစ်ပါတယ်မျက်စိနှစ်ဘက်ဆိုတော့ဘယ်ဘက်ကောညာဘက်ကောရည်ညွှန်းပြောတာမို့လို့20ကိုနှစ်ခါထပ်ပြီးပြောတာဖြစ်ပါတယ် hindsight ဆိုတာကတော့နောက်ကိုပြန်မြင်တာပြန်စဉ်းစားတာဆိုတော့ idiom အဓိပ္ပာယ်ကကိုလုတ်ခဲ့တာကိုလုတ်တုံးကတော့မှန်တယ်လို့ထင်ခဲ့ပြီးမြင်နောက်မှတည်တည်ချာချာအမြင်ရှင်းရှင်းနဲ့ပြန်စဉ်းစားကြည့်တဲ့အခါဒီလိုလုပ်လိုက်ရင်တော့ကောင်းသားလို့စဉ်းစားမိတာကျမတို့မြန်မာမှာလူမိုက်နောက်မှနောင်တရဆိုတဲ့စကားလိုပေါ့ရှင်ဒီအသုံးနဲ့ပတ်သက်လို့ George Ruby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
သူကဈေးကြီးလာတဲ့ကားအသစ်ဆက်ဆက်ကြီးကိုဝယ်လိုက်တယ်ဒါပေမဲ့သူနောက်မှတည်တည်ချာချာပြန်စဉ်းစားပြီးနောင်တရတာကတော့သူနည်းနည်းဈေးသစ်သားတာကိုဝယ်လိုက်မိရင်ကောင်းသားဆိုတာပါပဲလို့ဒီပေရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
နဖူပေါ်လက်တင်ပြီးတည်တည်ချာချာပြန်စဉ်းစားကြည့်တဲ့အခါကျတော့ငါလုံးမိတာမှားလေဒီလိုလွတ်လိုက်ရင်တော့ကောင်းသားဆိုရင် idiom အသုံးရဘယ်လိုတင်စားပြောမလဲ
2020 hindsight
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လလန်တန်စီစဉ်တင်ဆက်နေတဲ့ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။အခုကတော့အပတ်စဉ်စီးပွားရေးကဏ္ဍကိုတင်ပြပေးပါမယ်။မိုးဟောင်ရေရှားမှုနဲ့ကြုံရတဲ့ကမ္ဘောဒီးယားလက်သမားတွေရဲ့အခက်အခဲတွေဘယ်လိုရင်ဆိုင်ဖြေရှင်းနေကြရသလဲဆိုတာကိုတင်ပြထားတဲ့စီးပွားရေးအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။ကမ္ဘောဒီးယားနိုင်ငံကထရာပင်တာမာရေလောင်ကန်ကြီးကခမာနီအစိုးရတိဆောက်ခဲ့တဲ့အကြီးဆုံးဆယ်မြောင်းကြီးဖြစ်ပြီးလူပေါင်းများစွာတည်ကြည်ခဲ့ရတာပါဒီကနေ့ခင်မာတော့ကမ္ဘောဒီးယားမှာမိုးကောင်ရေရှားတာကြောင့်ဒီရေလောင်ကန်ကြီးလဲ6ခန်းလာနေပါတယ်မြို့တော်ဖနန်းပင်ကနေကီလိုမီတာ400လောက်အကွာမှာရှိတဲ့ဒီဆယ်ကြီးကထောင်းနဲ့ချီတဲ့စပားဆိုင်တောင်သူလယ်သမားတွေအတွေ့အရေးကြီးလာတဲ့ရေရရှိရာအရင်းအမြစ်ဖြစ်ပါတယ်ဒီဆယ်ကြီးစီကိုတွားကြည့်တဲ့အခါမှာတော့လယ်သမားတွေကဟက်တဲ12,000ကျော်ရှိတဲ့ဆယ်ကြီးတွေကကြံနေသေးတဲ့ရေကန်လေးတွေထဲကနေလယ်တွေစီကိုရေသွဲယူနေကြသလိုတချို့ကတော့ငါးဖန့်နေကြပါတယ်။မိုးရွာနေပါမိုးမရွာဘူးလို့လည်းလယ်သမားတွေကပြောပါတယ်။ကမ္ဘောဒီးယားမှာကလယ်သမားတွေကຫນွေနဲ့မိုးစပားကိုနှစ်သီးစားစိုက်ပါတယ်။အသက်30အရွယ်ပင်းချန်တရီကတော့စပားကရောင်းရလောက်အောင်ကိုမထွက်တော့ဘူးလို့ပြောပါတယ်
။တမ်ပက်တော့မချနမ်ဘန်ဖဲဆရဲဆရဲဖစာတမဒေါန်တမ်ထချနမ်နီဖ
အရင်ကနေမတူပါဘူးပိုးပြီးတော့ဆိုးလာပါတယ်။မနစ်ကမိုးရသေးတုန်းကဆိုရင်နှစ်ခါပဲမိုးရွာပါတယ်။ဒီနှစ်မှာမိုးလည်းမရွာသေးပါဘူး။မင်္ဂလာဆောင်မှုဆုထားတဲ့ပတ်စံကလည်းကုန်သွားပါပြီ
။အာရှဖွံ့ဖြိုးရေးဘဏ်ရဲ့အစင်ခန်းစားတဲမှာတော့ကမ္ဘောဒီးယားနိုင်ငံဟာအရှေ့တောင်အာရှနိုင်ငံတွေထဲမှာရာသီဥတုပြောင်းလဲမှုဒဏ်ကိုအဆိုးရွားဆုံးခံရတဲ့နိုင်ငံတစ်ခုအဖြစ်ဖော်ပြထားပါတယ်။
စိုက်ပျိုးရေးပေါ်မှာအများစုမှီခိုနေကြတဲ့ကမ္ဘောဒီးယားမှာတော့ရာသီဥတုပြောင်းလဲမှုကြောင့်မိုးကောင်ရေရှားမှုဒါမှမဟုတ်လေရေကြီးရေရှမ်းမှုတွေနဲ့ကြုံတွေ့ရမယ့်အခြေအနေစီကိုဥတည်နေပါတယ်။လေ6ရွက်ခွဲရှိတဲ့သုံးကတော့စဘာအထွက်နှုံးကလည်းမကောင်းဘူးလို့ပြောပါတယ်
။ Play ပြက်လန်းအတ်မြင့်ကြလေပြက်လန်းလေချိန်ကြပြီမုံဘိုင
်အမြင့်မရှိပါဘူး။ဓာတ်မီဩဇာဘိုးတော်မကံမိပါဘူး
။စဘာစီကောင်းကောင်းမရတာကဈေးကစားကြလို့ဆိုပြီးတော့လေသူကပြောပါတယ်။ဖေဖော်ဝါရီလ20ရက်နေ့တုန်းကတော့ဝန်ကြီးချုပ်ဟွန်ဆန်းကမိုးခေါင်ရေရှားမှုကိုထောက်ပြပြောဆိုပြီးစဘာဆိုင်တောင်သူတွေမိုးရသည့်တစ်ခုပဲစိုက်ကြဖို့ပြောပါတယ်။ဒီနှစ်မှာတော့ရေမလောက်လို့စဘာကိုတတိပဲစိုက်ကြပါလို့ဝန်ကြီးချုပ်ဟွန်ဆန်းကကန်တဲပြည်နယ်ကထောက်နဲ့ချီတဲ့အလုပ်သမားတွေကိုပြောဆိုခဲ့တာပါ။မိုးခေါင်ရေရှားမှုတွေရေမလုံလောက်မှုတွေနဲ့ထပ်ပြီးကြုံတွေ့ရအောင်မယ်လို့လည်းဝန်ကြီးချုပ်ကပြောပါတယ်။ရေချင်းမြင့်တဲ့မိုးလေဝသဆိုင်ရာဝင်ကြီးဒီဆဲအေရီယာကိုပြီးခဲ့တဲ့သတင်းပတ်တွေအတွင်းတွားရောက်ပြီးနှွေစပားဆိုင်တာကဝင်ကြီးချုပ်ခွန်ဆန်းရဲ့ညွှန်ကြားချက်ကိုစန့်ကျင်ရာရောက်တယ်လို့လေသမားတွေကပြောဆိုခဲ့တာပါခွင့်ပြုထားတာကဟက်တာ5000ပဲစိုက်ဖို့ခွင့်ပြုထားပေမဲ့ခွင့်ပြုတာထက်ပိုပြီးတော့စိုက်နေကြတယ်လို့ဝင်ကြီးကပြောဆိုခဲ့ပါတယ်မိုးခေါင်ရေရှားမှုကြောင့်ပြည်내73ခုကစပားဆိုင်ဧက5000လောက်ကိုထိခိုက်စေတယ်လို့ကမ္ဘောဒီးယားအမျိုးသားဘေးဒဏ်စီမံခန့်ခွဲမှုဌာနကပြောဆိုထားပါတယ်။ကျေးရွာအုပ်ချုပ်ရေးမှူးမီးစီယမ်ကတော့ဒီနှစ်မှာပုံမှန်စဘာအထွက်နှုန်းရဲ့10ရာခိုင်နှုန်းလောက်ပဲထုတ်နိုင်မယ်လို့ခန့်မှန်းတဲ့အကြောင်းပြောပါတယ်။ဒီကြားထဲမှာအများစုကငွေချေးပြီးတော့လှုပ်ကြရတာကြောင့်အကျွေးကပိုပြီးပြီလာတယ်လို့လည်းသူကပြောပါတယ်။အီဘီလာ2019ခုနှစ်ကလေးက MFI နဲ့ဒေတာရင်းငွေချေးသူတွေရဲ့ချင်းငွေအပေါ်မှာယူတဲ့အတိုးနှုန်းက18ရာခိုင်နှုန်းအထိရှိပါတယ်။ငွေချေးသူတွေကအတိုးနှုန်းကို20ရာခိုင်နှုန်းနဲ့30ရာခိုင်နှုန်းကြားမှာယူဖို့ကနဦးအဆိုပြုခဲ့ကြတာလို့လည်းဝန်ကြီးချုပ်ဟွန်ဆန်းကပြောပါတယ်။ကျေးရွာအုပ်ချုပ်ရေးမှူးဖြစ်တဲ့မင်းစီယမ်ကတော
့လောက်စရိုက်ဘောကြီးကကျင်းမှန်အိုပလိုက်ကျင်းပြီးဒီစတင်းစရိုက်မျိုးကျုံဟောင်းအာဒီကျင်းပ
ူချင်းတွေကပိုပြီးဆိုးလာမယ်ဆိုရင်တော့မိဘတွေကထိုင်းကိုသွားပြီးအလုပ်လုပ်ရတာမျိုးဒါမှမဟုတ်လေကလေးတွေကိုအလုပ်လုပ်ခိုင်းတော့မယ်ချင်းတွေမျိုးဖြစ်လာပါတယ်အခုရွာမှာထိုင်းကိုအလုပ်သွားလုပ်သူမရှိပါဘူးထိုင်းမှာတော့ဆောက်လုပ်ရေးနဲ့စိုက်ပျိုးရေးအလုပ်သမားတွေအဖြစ်လုပ်ကြပါတယ်ပုံမှန်အဖြစ်တော့ပြောင်းရွှေ့အလုပ်သမားတွေကဒီကိုလာပြီးစိုက်ပျိုးရေးကိုကူကြပါတယ်ဒါပေမဲ့ဒီနှစ်တော့သူတို့ပြန်လာမှာမဟုတ်ပါဘူးလူတွေလည်းတယောက်နဲ့တယောက်မတည့်ဖြစ်ကုန်ကြပါတယ်။တချို့ကရေရပြီးတချို့ကမရကြလို့ပါ
။ဆယ်နဲ့အနည်းဆုံးသူတွေပဲရေရကြပါတယ်။ဆယ်ကြီးကိုကြီးကျက်နေတဲ့ရေအရှင်းမြင့်ဌာနကနည်းပညာဆိုင်ရာလက်ထောက်အမ်ဒါရာကတော့အခုချိန်ထိဧက12000လောက်ထိခိုက်နေရပြီလို့ပြောပါတယ်
။ဆယ်ဆောင်စနန်းကြောက်ဟဲ့။ဆယ်ရတဲ့ခဏမအတ်မလာမ
ထောင်နဲ့ကြည့်တဲ့မိသားစုတွေထိခိုက်နေရပါတယ်။တချို့ဆိုအခု300ရေမရှိကြပါဘူး။ဆယ်ကြီးတွေကဇီဝမျိုးစိတ်တွေရောငါးတွေရောထိခိုက်ပါတယ်။ရာသီဥတုကပြောင်းလဲသွားပါပြီ။ဆယ်စုနှစ်အတွင်းအဆိုးဆုံးအခြေအနေပါပဲ
။ဒီဆယ်ကြီးကရေကုဗမီတာတန်180လောက်ထိမ့်သိမ့်ထားနိုင်တာပါ။ဒါပေမဲ့လည်းအခုအချိန်မှာတော့ရေကုဗမီတာ1000လောက်ပဲရှိပါတယ်။ဒေတာခံတွေကတော့ငါအရာအမိနေသွားမှာကိုလည်းပူပန်နေကြပါတယ်။ကမ္ဘောဒီးယားပြည်သူတွေရဲ့ရက်တီရေးကဆန်စပားစိုက်ပျိုးရေးပေါ်မှာမှီတည်နေတာဖြစ်ပါတယ်။ကမ္ဘောဒီးယားပြည်သူတွေရဲ့85ရာခိုင်နှုန်းလူပေါင်း16တန်းလောက်ဟာစိုက်ပျိုးရေးလုပ်ငန်းနဲ့အသက်မွေးနေကြတာဖြစ်ပါတယ်။ရေရှားပနေလို့ဝန်ကြီးချုပ်ကစပားကိုတရားသီးပဲစိုက်ဖို့ညွှန်ကြားထားပေမဲ့လည်းဒေတာခံပြည်သူတွေကတော့ຫນွေစပားစိုက်မယ်လို့ပြောဆိုကြပါတယ်။
ก็ยังเฟอสรบรังตุโคบเป็นนะสรบรังโคได้ได้สร
มูยาดิตะคู่เด้เนาะสบ้าไม่ใส่ได้หรอกสบ้าไม่เอาอย่างดอกมาหนุยสบ้าတော့ใส่เนะလို့ซ้องဖြတ်ท้าပါတယ်เสเร่มาเยีလုံးလောက်มั้ยလို့ထင်ပါတယ
်လေသမားတူဖြစ်တဲ့ဒီရက်ကတော့ไซပြိုးเยีမကောင်းหนาจองดอลลาร์3000အကျွေးတင်နေပြီလို့ပြောပါတယ်တချို့လေသမားတွေကတော့တရုတ်လုပ်ငန်းရှင်တွေရဲ့ဆဲစနစ်ကနေရေးရနေပါတယ်အဲ့ဒီဆယ်တွေကတော့အနီးကဆီယမ်ရီပ်နဲ့အိုဒါမန်ချရီမြစ်တို့ကနေရေကိုတွဲယူထားကြတာပါမိုးကောင်ရေရှားမှုကြောင့်ဒုက္ခကြုံတွေ့နေရတဲ့လယ်သမားတွေကတော့လာမယ့်ဧပြီလနှစ်ကူမှာမိုးရွာဖို့ဆုတောင်းရမယ်လို့လည်းပြောဆိုကြပါတယ်ရှင်
ခုကတော့ဘတ်စင်ကဏ္ဍတစ်ခုဖြစ်တဲ့သုတဆုံလင်အမေရိကန်တခွင်အစီအစဉ်ကိုတင်ပြပေးမှာပါ။မဲပေးခွင့်အတွက်တိုက်ပွဲဝင်ခဲ့တဲ့အာဖရိကန်အမေရိကန်နေအပေါ်အကြမ်းဖက်နှိမ်နှင်းမှုနှစ်ပတ်လည်နေနဲ့နယူးယောက်မြို့ကလန်ဒလန်ကိုပါကစ္စတန်ခေါင်းဆောင်အမည်ပေးခဲ့တဲ့အကြောင်းကိုအောင်အောင်ကတင်ဆက်ထားပါတယ်ရှင်။
တားရောင်ခွဲခြားမှုကနေအခြေခံလာပြီးမဲပေးခွင့်ကိုပိတ်ပင်ခဲ့တာကြောင့်1965ခုနှစ်မတ်လ9ရက်နေ့မှာအာဖရိကန်အမေရိကန်တွေဟာဆယ်မာကနေမွန်ဂိုမာရီထိချီတက်ဆန္ဒပြခဲ့ကြပါတယ်။မဲပေးခွင့်အတွက်မှတ်ပုံတင်ရမှာခွဲခြားဆက်ဆံခံရတာကိုအဆုံးသတ်ဖို့လူ6လောက်ဟာမိုင်50ခရီးကိုချီတက်ဆန္ဒပြခဲ့ကြတာဖြစ်ပြီးလူညိုရေးရဲတွေနဲ့ဆန္ဒပြသူတွေဟာအက်ဒမွန်ပက်တက်စ်တရားမှာရင်ဆိုင်တွေ့ဆုံခဲ့ပါတယ်။ရဲတွေကဆန္ဒပြချီတက်မှုကိုဆက်မလုပ်ဖို့ပြောပေမဲ့ဆန္ဒပြသူတွေကတရားကိုဆက်ကြောဖျက်ဖို့ကြိုးစားရမှာတော့ရဲတွေကမျက်ရည်ပုံတွေကိုတုံးပြပြီးတော့ရဲရဲဆက်ဆက်ရိုက်နှက်လူစုခွဲခဲ့တာပါ
You are ordered to stand where you are. This march will not continue.
အခုကြားခဲ့ရတာကတော့ချီတက်ဆန္ဒပြလာကြတဲ့ပြည်သူ့ခွင့်ရေးတောင်းဆိုလှုပ်ရှားတဲ့လူမဲအာဖရိကန်အမေရိကန်တွေကိုလူပြူရဲရရှိတွေကချီတက်မှုကိုရက်ဖို့အသံချက်ဆက်နဲ့တတိပေးပြောဆိုနေတာပါဒါမှလည်းအာနာပိုင်းကြီးအလိုကြဒီဆန္ဒပြမှုကိုရက်လိုက်မယ်ဆိုရင်ဒါဟာနောင်သားစဉ်မြည်ဆက်အထိသူတို့ရဲ့ရပိုင်ခွင့်နဲ့ဆုံးရှုံးနိုင်တာကြောင့်အန်ရီရီရင်ဆိုင်ရနိုင်တဲ့ကြားကဆက်ချီတက်ခဲ့ကြပါတယ်အဲ့ဒီလူပြူရဲတွေတားဆီးနေတဲ့အက်ဒမန်ပက်တက်စ်ဒရာနာမှာမြင်းနဲ့အနင်းခံရမဲ့ဘေးကတည်တည်လေးကပ်လွတ်ခဲ့တဲ့ဆက်ဒီမစ်ရှယ်မော့စ်ကတော့သူ့ရဲ့အတွေ့အကြုံကိုအခုလိုပြန်ပြောပြပါတယ
် I felt that if we turn around or if we give up it'll never happenSo in order to make sure that this does
တကယ်လို့သာနောက်ကျောင်းပြန်လှည့်ပြီးတော့လက်မြောက်အရှုံးပေးလိုက်မယ်ဆိုရင်ကျမတို့မျှော်လင့်ချက်တွေဘယ်တော့မှဖြစ်လာမှာမဟုတ်ပါဘူးကျမစိတ်ထဲမှာဒီမဲပေးခွင့်ရဖို့အတွက်ဆိုရင်ရှေ့ဆက်ပြီးတော့တိုးရပါမယ်ကျမအသေးမစောချင်ဘူးဆိုတာကိုဝန်ခံပါတယ်ဒါပေမဲ့ဒေါက်တာမာတင်လူတာကင်းပြောခဲ့သလိုကျမပြန်ပြောရမယ်ဆိုရင်ဘဝမှာတန်ဖိုးရှိတဲ့အရာတွေအတွက်အသက်ဆွန့်သင့်ရင်လည်းဆွန့်ရမှာဆိုတော့ကျမလက်မြောက်အရှုံးမပေးခဲ့ပါဘူ
းမတ်လ3ရက်နေ့ကတော့ဒီလိုဖြိုခွင်းခံခဲ့ရတဲ့54နှစ်မြောက်အထိမ်းအခမ်းအနားကိုကျင်းပခဲ့ကြပါတယ်အခုလိုအထိမ်းအခမ်းအနားကျင်းပပွဲတစ်ခုအတွင်းဒီအခမ်းအနားကိုတက်ရောက်လာတဲ့နိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ကို2019ခုနှစ်နိုင်ငံတကာညီညွတ်ရေးဆုကိုပေးအပ်ချီးမြှင့်ခဲ့ပါတယ်
။ This is a time my friends
ခနစ်ချင်းဟာအခြေခံအခွင့်အရေးတွေပြည်သူတဦးနဲ့တဦးကြားဆက်ဆံရေးတည်င်းလွတ်လပ်ခွင့်ဥပဒေစိုးမိုးရေးကြောင်ကျိုးစီလျော်စွာပြောဆိုမှုစတဲ့စံတန်ဘိုးတွေပေါ်ရစရာမရှိအောင်ပုတ်ခတ်ပြောဆိုနေကြတဲ့အချိန်အခါဖြစ်ပါတယ်။ဒီမိုကရေစီစနစ်အတွင်းဆိုးရွားတဲ့အခြေအနေတွေဟာလည်းအရှိန်အဟုန်နဲ့ဖြစ်နေတယ်ဆိုတာတန်တရားရှိစရာမလိုပါဘူး
။ဒီတရားရဲ့အမိအားလူပြည့်အစွန်းရောက်အမျိုးသားရေးဝါဒီနဲ့စုဖွဲ့ထားတဲ့ KKK အဖွဲ့ခေါင်းဆောင်လည်းဖြစ်တောင်ပိုင်းတက်ရဲ့စစ်ဗိုလ်ချုပ်နဲ့ပြည်ရင်းစစ်အပြီးဆရာမမနေထိုင်ခဲ့တဲ့အမေရိကန်ထက်လွတ်တော်မှဖြစ်ခဲ့သူအက်ဒမန်ပက်တက်စ်ရဲ့နာမည်ကိုပေးထားတာပါ။ဒီနှစ်မှာလည်းခရိုင်နှစ်တေလိုပဲဒေသခံတွေနဲ့ထင်ရှားတဲ့အမေရိကန်နိုင်ငံရေးခေါင်းဆောင်တွေဟာဒီတရားပေါ်မှာအတူလမ်းလျှောက်ခဲ့ကြပါရယ်။အဲ့ဒီထဲမှာ2020သမရရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မဲ့အထက်လွတ်တော်အမတ်ဘာနီဆန်နာလည်းပါဝင်ပါရယ်။
Now democracy and the right
ကနေ့အချိန်မှာဒီမိုကရေစီနဲ့မဲပေးပိုင်ခွင့်ဆိုတာအင်မတန်နဲ့နဲ့တိမ်မွေ့တဲ့အစိမ့်င်စင်စားတွေးခေါ်ခြင်းမဟုတ်တော့ပါဘူးအမေရိကန်ပြည်သူတွေပဲဖြစ်ဖြစ်အာဏာရဖို့ဒေါ်လာသန်းချီသုံးဆွဲကြတဲ့လူဒန်းစားကပဲဖြစ်ဖြစ်မဲပေးပိုင်ခွင့်စွမ်းအားကိုတည်ထားကြပါလိမ့်ဒါကြောင့်ဒီနိုင်ငံမှာမဲပေးခွင့်နဲ့ပတ်သက်ပြီးမလျော်မကန်လှုပ်တာတွေကိုဆုံးသက်ဖို့ကျွန်တော်တို့အလဲရောက်လာပါပြီ
အမေရိကန်ပြည်ထောင်စုမှအသားရောင်ခွဲခြားဆက်ဆံမှုကိုတိုက်ဖျက်လာတာနှစ်ပေါင်းရာချီရှိခဲ့ပေမယ့်ဒီကနေ့အချိန်ထိခွဲခြားဆက်ဆံမှုတွေဆက်ရှိနေတာကိုလည်းအခမ်းအနားတက်ရောက်လာတဲ့ခေါင်းဆောင်တွေကထောက်ပြခဲ့ကြပါတယ်အခုလိုခီးချင်းကိုရှောက်လန့်နေကြချိန်မှာဇွဲလုံးလာတဲ့ရှေ့ကိုဆက်တိုက်ပွဲဝင်တောင်းဆိုကြဖို့ကိုလည်းသူတို့ကတိုက်တွန်းခဲ့ကြပါတယ်ခင်ဗျာနိုင်ငံခြားတိုင်းပြည်တွေကခေါင်းဆောင်တွေကိုဂုဏ်ပြုပြီးတော့သူတို့ရဲ့အမိကိုလမ်းနယ်မေတွေအဖြစ်ပြောင်းလဲသတ်မှတ်ပေးတာအမေရိကန်ပြည်ထောင်စုရဲ့အစဉ်အလာတစ်ခုပါအထူးသဖြင့်တော့တခြားတနိုင်ငံကနေအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းချေချနေထိုင်သူတွေရဲ့ရက်ွက်အတွင်အဲ့ဒီလူမျိုးနွယ်စုတွေရဲ့တောင်းဆိုမှုကြောင့်အခုလိုလဲဆောင်ရွက်ပေးတာပါနယူးယောက်မြို့ဘရုတ်ကလင်းအရက်မှာရှိတဲ့ Coney Island Avenue ကိုဆိုရင်လဲအခုအခါမှာတောင်းဆိုသူတွေရဲ့ဆန္ဒအရခေတ်သစ်ပါကစ္စတန်နိုင်ငံကိုတည်ထောင်ခဲ့တဲ့မိုဟာမက်အလီဂျင်နာအမည်နဲ့ပူရဲတတ်မှတ်ပေးခဲ့ပါရယ်ကော်နီအိုင်လန်လမ်းမကြီးကိုမိုဟာမက်အလီဂျင်နာဝေးအဖြစ် နယူးယောက်မြို့ကပူးတဲ့အမိပေးခဲ့တာကြောင့်ပါကစ္စတန်တွေဘာအမေရိကန်တွေအံဝဲခံနေကြတာပါဆီယမာတဦးဖြစ်သူဆမီရာနူရောကအခုလိုနာမည်ပေးနိုင်ခဲ့တဲ့အတွက်ပါကစ္စတန်သမိုင်းကိုတခြားသူတွေသိလာနိုင်တဲ့အကြောင်းအခုလိုပြောပါတယ်
ဘဟုတ်ဇာဒခုရှိကဒီနဲကေဟမ်နေအပနေကိုင်ကနာ
အမေရိကမှာကိုစာဒီနိုင်ငံကောင်းဆောင်တယောက်ရဲ့ဂုံကိုထုတ်ဖော်နိုင်တဲ့အတွက်ဒီကနေ့ဟာဝမ်းသာစရာနေ့တစ်နေ့ပါဒီလမ်းနာမည်ဟာကျမတို့ဇာဒီနိုင်ငံကိုဘယ်သူတည်ထောင်ခဲ့တယ်လဲဆိုတာပြောပြနေပါလိမ့်မယ
်ဘရုတ်ကလင်းရက်ကအဲ့ဒီနေရာတဝိုက်မှာပါကစ္စတန်အတော်များများနေထိုင်ကြတာကြောင့်လစ်တက်ပါကစ္စတန်ရဲ့ဆိုပြီးတော့လဲခေါ်ဆိုကြပါတယ်ဒါကြောင့်ကော်နီအိုင်လန်လမ်းမကြီးဒီစိတ်ဒီပိုင်းကိုဂျင်နာအမီပူတဲ့နာမည်ပေးဖို့ဟာရွှေပြောင်းချေချနေထိုင်သူပါကစ္စတန်အများစုရဲ့အိမ်မက်လဲဖြစ်တာပါပါကစ္စတန်အမေရိကန်လူငယ်အဖွဲ့ဟာဒေသခံအာဏာပိုင်တွေနဲ့ပူးပေါင်းပြီးတော့အခုလိုပူးတဲ့အမည်ပေးနိုင်အောင်ဆောင်ရွက်ခဲ့တာပါအဖွဲ့တာဝန်ခံတဦးဖြစ်တဲ့ဝါကီလ်အမက်ခ
ါဟမ်နေစစ်စစ်လမ်းမှာတက်ပတီရှင်းတရားကြီ
းဂျင်နာကိုဂုဏ်ပြုကျင်ကြတဲ့သူထောင်နဲ့ချီရဲ့လက်မှတ်တွေကိုလိုက်လံစုဆောင်းပြီးတော့နေမီတာဝန်ရှိသူတွေစီကိုရှောက်လာတင်လိုက်ပါတယ်ဂျင်နာဟာပါကစ္စတန်အတိုင်းဝိုင်းအတွက်ဘလောက်အရေးကြီးလဲဆိုတာကိုလည်းသူတို့ကပြောပြခဲ့ပါတယ
်နယူးယောက်မြို့မှာတော့နိုင်ငံတကာကလူမျိုးပေါင်းစုံနေထိုင်ကြတာပါမြန်မာပြည်အပါအဝင်အာရှဒေသကသူတွေအတော်များများနေထိုင်ကြသလိုဥရောပအာဖရိကစသဖြင့်ဒေသမျိုးစုံကနေလာရောက်အခြေချနေထိုင်သူတွေလည်းရှိပါတယ်။နယူးယောက်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ရောဘတ်ကာရိုက
I grew up in this area and I was very
ကျွန်တော်ကြီးပြင်းခဲ့တဲ့ဒီရက်ကပါကစ္စတန်လူငယ်အဖွဲ့ကိုယ်စားလှယ်တွေက Foster နဲ့ Coney Island လမ်းမကြီးတောင်နာကိုပါကစ္စတန်ခေါင်းဆောင်ရဲ့နာမည်ပေးခြင်းပါတယ်ဆိုပြီးဆက်သွယ်လာပါတယ်။တာဝန်ရှိသူတဦးဖြစ်တဲ့ကျွန်တော်အနေနဲ့အခုလိုဆောင်ရွက်ပေးခွင့်ရတဲ့အတွက်အယံဝမ်းသာပါတယ
်။အကြမ်းဖက်သမားတွေကအထူးသဖြင့်တော့အမေရိကန်ပြည်ထောင်စုကိုပိတ်မတ်ထားအကြမ်းဖက်တိုက်ခိုက်လေရှိတာကြောင့်လူမှုအတိုင်းဝိုင်းတွေမှာယုံကြည်မှုတွေပျောက်ကွယ်ပြီးတန်တရားတွေလည်းကြီးထွားလာခဲ့ပါတယ်။ဒါမှလည်းအချိန်ယူပြီးတော့နားလည်မှုတွေတည်ဆောက်နိုင်ခဲ့တယ်လို့ဆိုပါတယ်။နယူးယောက်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဂျွန်မန်ဝီလျံစ်က
I used to work here but I remember 9/11
ဒီနေရာမှာအလုပ်လုပ်ခဲ့ပူပါတယ်9/11တိုက်ခိုက်မှုနောက်ပိုင်းမှာတော့လူမှုအတိုင်းဝန်ကြီးတောက်ရုံဆိုရီနာတွေမုံတီးတာတွေနဲ့ပြည့်နှက်နေကြတာပါအဲ့ဒီနောက်ပိုင်းမှာတော့ကို့အချင်းချင်းကြားမှာစုစည်းမှုရှိကြဖို့အားလုံးပြန်တည်ဆောက်နိုင်ခဲ့ပါတယ
်နယူးယောက်ခြေဆိုင်ပါကစ္စတန်ကောင်ဆယ်ဝစ်ဂျုတ်နိုင်ချီမာကလည်းအခုလိုအတိအမှတ်ပြုပူးပေါင်းဆောင်ရွက်မှုအတွက်ကြိုဆိုပါတယ
်ဂျိုပါကစ္စတန်နဲ့အမေရိကန်ကိဘီစ်မီဂျိုဒိုစတီဟဲ
မိုဟာမက်အလီဂျန်နာကိုနယူးယောက်မြို့အုပ်ချုပ်သူတွေကအတိအမှတ်ပြုလိုက်တာဟာဒီကလူမှုအတိုင်းဝိုင်းနဲ့ကျွန်တော်တို့နိုင်ငံကြားဆက်ဆံရေးကောင်းတရားရှိနေဖို့အထောက်အကူဖြစ်စေပါတယ်
။ဒေသခံတဦးဖြစ်တဲ့ရှာဟစ်ခန်းကတော့ဂုံယူစရာအကောင်းဆုံးအချိန်ဖြစ်တယ်လို့ဆိုပါတယ
်။ उनके अंदर जो एक जज्बा उभरा है और एक
ना पाकिस्तान တိုင်းဝိုင်းရဲ့မျိုးသားချစ်စိတ်တန်ဒိဋ္ဌံပေါ်မှာဆန်းသက်မှုတစ်ခုပါ။ဒီကနေ့ရလကတော့လူမှုအတိုင်းဝိုင်းအတွင်းယုံကြည်မှုပြန်လည်တည်ဆောက်နိုင်ခဲ့တာပါပဲ
။အခုခါမှာတော့နယူးယောက်ဘရုတ်ကလင်းရက်မှာ Little Pakistan ရဲ့လို့တရားဝင်အသိမှတ်ပြုမှုရဖို့ဆက်ပြီးတော့ဆောင်ရွက်နေကြပါတယ်ခင်ဗျာ။
ကိုအောင်အောင်စီစဉ်တင်ဆက်တာဖြစ်ပါတယ်ရှင် VOA American အတန်ရဲ့အင်ကန်နေမနေ့ခင်အခုလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုမနေ့ခင်၈နာရီကနေ9နာရီအထိလိုင်းဒိုမီတာ20 25 30နှစ်တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုကတော့နောက်ဆုံးရထားတဲ့သတင်းတွေကိုဒေါခင်မြို့သက်ကကြီးညာပေးပါအောင်ရှင
်တနင်္ဂနွေနေ့ကပြတ်ကျခဲ့ရတဲ့ Ethiopia လေကြောင်းခေစဉ်အမှတ်302မှာပြန်တန်းတဲ့ Boeing 737 MAX 8 လင်းဘာကြောင့်ပြတ်ရလဲဆိုတဲ့အကြောင်းကိုမသိရသေးပေမဲ့ပြတ်ကြလင်းရဲ့ပြန်တန်းမှုမှတ်တမ်းပါ Black Box နှစ်ခုစလုံးကိုတွေ့ထားပြီလို့ Ethiopia လေကြောင်းကုမ္ပဏီကပြောပါတယ်။ Ethiopia နိုင်ငံ Addis Ababa ကနေ Kenya နိုင်ငံ Nairobi ကိုသွားတဲ့ပြတ်ကြရတဲ့လင်းထဲမှာခီးတဲ့နဲ့လင်းအမှုတန်းစုစုပေါင်း159ဦးလိုက်ပါသွားပြီးအလုံးအသက်ဆုံးရှုံးခဲ့ရတာဖြစ်ပါတယ်။လာမယ့်2020အတွက်အစိုးရအသုံးစည်4.8 trillion dollar သုံးဆွဲသွားမှာဖြစ်ပြီးအဲ့ဒီထဲမှာနေဆက်တတိုင်းကာရန်ဖို့အတွက်သမ္မတ Donald Trump တောင်းဆိုထားတဲ့ dollar 8.6 billion လဲပါဝင်တယ်လို့အင်ဂျူရောကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။ American ပြည်တော်စုတွင်တရားမဝင်နေဆက်ကဝင်ရောက်လာတဲ့ပြဿနာတွေဖြစ်ရှင်းရေးအတွက် Mexico နေဆက်မှာတတိုင်းကာရန်မယ်ဆိုပြီးအသုံးစည်ချပေးဖို့အတွက်သမ္မတကလွှတ်တော်ကိုတောက်လျှောက်တိုက်တွန်းနေတာလည်းဖြစ်ပါတယ်။ရွှေကြရေပေါ်မှာကျွလွန်တဲ့ချိုးဖောက်မှုတွေပေါ်မှာနိုင်ငံတကာကပြစ်ပယ်မထားကြဘူးမြန်မာနိုင်ငံဆိုင်ရာကုလစုံစမ်းမှုရဟင်းလီကတနင်္လာနေ့ကုလသမဂ္ဂလူခွင့်ကောင်စီမှာပန်ကြားလိုက်ပါတယ်မြန်မာနိုင်ငံအခြေအနေကိုနိုင်ငံတကာရာစုတရားခုံရုံးလွှဲပြောင်းအောင်မယ်လို့ပြောကြားခဲ့ပေမဲ့ကုလသမဂ္ဂဆိုင်ရာမြန်မာတမန်ကြီးကတော့လက်ခံမှာမဟုတ်ဘူးဆိုပြီးပယ်ချခဲ့ပါတယ်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေတပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်နေပြီးပုံနေချင်းမြို့နယ်ကရဲစခန်းတစ်ခုကိုအေအေကစနေမှာဝင်တိုက်ခဲ့ရမှာရဲဖွဲ့ဝင်ကိုယ်ဦးတည်ဆုံးခဲ့ရပါတယ်
နောက်ဆုံးရသတင်းလေးကိုဒေါက်ခင်မျိုးသက်ကြီးညာပေးခဲ့တာပါရှင်ဒီမိနစ်ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကဇီနပ်အဒူရာမန်ဖြစ်ပါတယ်ညနေပဲ6နာရီကနေ9နာရီအထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့ line to meter 71925တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေကြောင်း VOA ဝိုင်းတော်သူဝိုင်းတော်သားအပေါင်းကစုမုံကောင်းတောင်းပါတယ်ရှင်။
This program has come to you from the Voice of America, Washington.